Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဩဂုတ16ရက်ဂျာသာပတိနေ့မနက်ပတ်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုင်းဒိုမီတာ2440 51တိုးကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်ဝီယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြိုကြိုသိမ်းပြောပြမှာပါညောင်ကိုရီးယားပေါ်ချမှတ်ထားတဲ့ဂုံတွေးဆိုင်ရာတန်ခတ်ရေးယူမှုတွေကိုဖောက်ပြတဲ့ဆိုပြီးတရုတ်ရုရှားနဲ့စင်ကာပူကုမ္ပဏီတွေကိုအမေရိကန်ကတန်ခတ်ရေးယူလိုက်ပါတယ်နိုင်ငံတော်တမင်ငါဘုတ်ကိုဒေါက်ဆန်စုကြည်ဟာဩဂုတ်လ27ရက်နေ့စင်ကာပူမှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဆိုင်ရာမိန့်ခွန်းတစ်ခုပြောဖို့ရှိပါတယ်မြန်မာကျပ်ငွေဟာအမေရိကန်ဒေါ်လာငွေနဲ့လဲလှယ်တာမှာဗိုလ်မှူးတွေကတော့စံချိန်တင်ဈေးကျပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကဘာဒေါ်လာမှာအမေရိကန်ဒေါ်လာတန်ဖိုးမြင့်တက်လာတာကြောင့်မြန်မာငွေလဲနှုန်းမှလည်းကြေးရိုက်နေပြီးအခြေခံစားကုန်ပစ္စည်းတွေနဲ့ပတ်သက်လို့ဈေးတက်လာမှာကိုစိုးရိမ်မှုများနေပါတယ
်အခုကအရင်က1500လောက်ရမယ်ဆန်အခုဒီလိုချင်း1000လောက်ဖြစ်ဖြစ်ကုန်ဒီရဲ့ပိုင်းချင်းကိုတက်နေတာပေါ့
အင်းရှင်မတူပြောကြားသွားတာပါဒီအကြောင်းသတင်းတွေအပြီးမှနိုင်ဆင်ရမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြတဲ့ဒုက္ခသည်တွေမြန်မာပြည်ကိုပြန်လာဖို့ဘာတွေပြင်ဆင်နေကြသလဲဆိုတာနဲ့တခါတောင်မြောက်ကိုရီးယားနိုင်ငံကြားယထာလန်ဒီနှစ်အတွင်းဖောက်လုပ်မယ်ဆိုတဲ့ပြင်ဆင်ချက်တွေတင်ပြမှာဖြစ်ပါတယ်အခုတို့အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားပေါ်ကုန်သွယ်ရေးဆိုင်ရာတန်ခတ်ရေးယူမှုတွေချမှတ်ထားတာကိုချိုးဖောက်တယ်လို့ဆိုပြီးတရုတ်ရုရှားနဲ့စင်ကာပူကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကဗိုလ်ဒူးနေမှာတန်ခတ်ရေးယူလိုက်ပါတယ်တရုတ်ခြေဆိုင်ဒါလီယန်ဆန်မွန်စတာနိုင်ငံတကာထောက်ပံ့ပို့ဆောင်ရေးနဲ့ကုန်သွယ်ရေးကုမ္ပဏီနဲ့ဒီကုမ္ပဏီရဲ့စင်ကာပူအခြေစိုက်မေးဖက်ကုမ္ပဏီဖြစ်တဲ့ SIN SMS Limited တို့အပေါ်အမေရိကန်ဘဏ္ဍာရေးဌာနကတန်ခတ်ရေးယူမှုချမှတ်ပါတယ်အဲ့ဒီကုမ္ပဏီတွေဟာအထောက်အထားဆာဗစ်စရန်တွေကိုအတူလုပ်ပြီးမြောက်ကိုရီးယားနိုင်ငံကိုအရင်နဲ့ secret တွေတရားမဝင်တင်ပို့တာကနေတနည်းကိုဒေါ်လာတန်း1000ကျော်အကျိုးမြတ်ရနေတယ်လို့ American ဗန်တန်ရေးဌာနကစွပ်စွဲထားပါတယ်ရုရှားခြေဆိုင် Profinet Limited ဟာလည်းဒဏ်ကပ်အရေးယူထားပြီးဖြစ်တဲ့မြောက်ကိုရီးယားအလံတင်သင်းမောတွေရုရှားနိုင်ငံရှေ့ပိုင်းကစိတ်ကန်း3ခုမှာရေနံတင်တဲ့ကိစ္စစိတ်ကန်းဝန်ဆောင်မှုပေးတာမှာပုံဝင်ပတ်သက်ပြီးတော့ကုလသမဂ္ဂဒဏ်ကပ်အရေးယူမှုတွေကိုချုပ်ဖောက်ခဲ့တယ်လို့လည်း American ဗန်တန်ရေးဌာနကပြောပါတယ်အဲ့ဒီ Profinet Limited ရဲ့ညွှန်ကြားရေးမှူးချုပ်ကလည်းအမိမဲစီးရင်သွင်းထားပြီးဖြစ်ပါတယ်ဒီတန်ခတ်ရေးယူမှုတွေကြောင့်အဲ့ဒီကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုတွေအမေရိကန်နိုင်ငံမှာရှိနေတယ်ဆိုရင်ထိန်းချုပ်ခံရမှာဖြစ်ပြီးအဲ့ဒီကုမ္ပဏီတွေနဲ့အမေရိကန်နိုင်ငံသားတွေအကြားစီးပွားရေးလုပ်တာကိုလည်းပိတ်ပင်တားမြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံတလောနေရအတော်များများမှာပြင်းထန်တဲ့တိုက်ပွဲတွေနဲ့တိုက်ခိုက်မှုတွေရပ်ပေါင်းများစွာမနှမ်းနှမ်းရင်ဆိုင်နေရချိန်မှာပဲဗိုလ်တပူးနေကကပူးမျိုးတော်ကပညာရေးအဆောက်အဦတစ်ခုမှာအသေးခံဘုံးဖောက်ခွဲမှုဖြစ်ပြီးလူပေါင်း50လောက်သေဆုံးခဲ့တဲ့အတွက်ဒါဟာအာဖဂန်လုံခြုံရေးတပ်တွေကိုဆန့်သက်တဲ့သဘောဖြစ်နေပါတယ်။ကဘူးကရှီယာအများစုနေထိုင်တဲ့အရက်ကမိုဝတ်အကယ်ဒမီကျောင်းမှာကျောင်းသားတွေတက္ကသိုလ်ဝင်စာမေးပွဲဖြေဆိုနေခြင်းမှာအခုလိုပောက်ကွဲတာပါဒါကိုအာဖဂန်တာလီဘန်တွေကသူတို့လက်ချက်မဟုတ်ကြောင်းညင်းပါတယ်ကဘူးကရှီယာတွေကိုအရင်ကတိုက်ခိုက်မှုတွေအတွက်တော့ IS စစ်သည်ကြော်တွေကသူတို့လှုပ်ဆောင်တာလို့ပြောကြတာပါဗိုလ်တပ်ဖွဲ့နဲ့အစောပိုင်းအာဖဂန်နစ္စတန်မြောက်ပိုင်းကဘခန်လန်စစ်တပ်ခြေစိုက်စခန်းကိုတာလီဘန်တွေဝင်ရောက်ဆင်းနင်းခဲ့တဲ့အတွက်တပ်သား40တေဆုံးခဲ့ရပါတယ်။ဒဗျိုင်းနဲ့ထဲလို့လို့မှာပဲလက်နက်တွေကင်ဆောင်ထားတဲ့တာလီဘန်အဖွဲ့တစ်ဖွဲ့ဇဘူးခရိုင်ကလတ်မြို့နားကစစ်ဆေးခိတ်ကိုဝင်ရောက်ဆင်းနင်းတဲ့အတွက်ရဲဝန်တပ်အများပြားတေဆုံးရပြီးတိုက်ပွဲမှာတာလီဘန်အများပြားလည်းတေဆုံးပါတယ်။ဒီမတိုင်ခင်ကလည်းတာလီဘန်တွေက2ရက်ကြာအပြင်းထန်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းဖာယက်ခရိုင်နားကနောက်ထပ်စစ်ခြေစိုက်စခန်းတစ်ခုကိုဝင်စီးခဲ့ပါတယ်။ဒီစခန်းမှာရှိတဲ့စစ်သား40ကနေ80လောက်ဟာတာလီဘန်တွေကိုလက်နက်ချခဲ့ရတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။ဒီချိန်ထဲမှာပဲအာဖဂန်ဒုတိယလူဦးရေအထူးသဖြင့်ဖြစ်တဲ့ဂါဇနီမှာတိုက်ပွဲ9ရက်ကြာဆက်ဖြစ်နေတာမို့ဒေသခံတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုနေကြောင်းကုလသမဂ္ဂကပြောပါတယ်
။အမေရိကန်တင်ပို့ကုန်တွေကိုတူရကီနိုင်ငံကအခွန်တိုးချလိုက်တဲ့ပေါ်သမရိုင်းပြည်တော်ကဗိုလ်ဒူးနေမှာပြစ်တင်ရှုတ်ချပါတယ်။ဒေါ်လာ933တန်းဖို့ရှိတဲ့အမေရိကန်ကားတွေအရက်တွေကြောင်မီးသွေးနဲ့တခြားကုန်ပစ္စည်းတွေပေါ်ပြင်းထန်တဲ့အခွန်နှုန်းထားတွေကိုတူရကီကချမှတ်လိုက်တာပါ။တူရကီကနေအမေရိကန်နိုင်ငံကိုတင်ပို့တဲ့တန်မဏိနဲ့အလူမီနီယံထုတ်ကုန်တွေပေါ်သမ္မတဒေါ်နယ်ထရမ့်ကအခွန်နှဆတိုးချရတဲ့နဲ့ပတ်သက်ပြီးတူရကီဘက်ကလက်တုံပြန်လှုပ်ဆောင်တာပါ။တချို့လူမှုနဲ့အကြမ်းဖက်ဝါဒဆိုင်ရာဆွဲချက်တွေနဲ့တူရကီနိုင်ငံကဖမ်းဆီးထားတဲ့အမေရိကန်ခရီးရန်တရားဟောဆရာအန်ဒရူးဘရန်ဆန်ကိုပြန်လွှတ်ပေးဖို့အမေရိကန်ကတောင်းဆိုတာကိုတူရကီကမလိုက်လျော့တာကနေစပြီးအခုလိုကုန်သွယ်ကုန်တွေကိုအပြန်အလှန်တိုးမြှင့်ချမှတ်လိုက်ကြတာဖြစ်ပါတယ်။အမေရိကန် Apple ကုမ္ပဏီထုတ် iPhone တွေအပါအဝင်အမေရိကန်လျှက်စစ်ကုန်ပစ္စည်းတွေကိုတပိတ်မောက်မယ်လို့သမ္မတ Recep Tayyip Erdogan ကပြောပြီးနောက်တည့်မှာပဲတူရကီကအခွန်အနှုန်းတိုးချလိုက်တာလည်းဖြစ်ပါတယ်။ တူရကီသုံးလီရန်ငွေတန်ဖိုးဟာဒီနှစ်အတွင်းအခုချိန်ထိဆိုရင်40ရာခိုင်နှုန်းနီးပါးထိကျဆင်းသွားပြီဖြစ်ပြီးဒါဟာအမေရိကန်ကြောင့်ဖြစ်တယ်လို့သမ္မတအာရိုဘန်ကပြစ်တင်ပြောဆိုပါတယ်။ဒီတော့အတွင်းမှာပဲတူရကီနိုင်ငံရဲ့ကျဆင်းနေတဲ့စီးပွားရေးကိုကူညီဖို့အတွက်ဒေါ်လာ15ဘီလီယံယင်းနှမြုပ်နှံမယ်လို့ကာတာနိုင်ငံကကြေညာပါတယ်။ကာတာဆိုဘောရှေ့ခ်တမင်းဘင်ဟာမက်ဒ်အယ်တာနီနဲ့သမ္မတအာရိုဘန်တို့အန်ကာရာမြို့တော်မှာဆွေးနွေးပြီးတဲ့နောက်ယင်းနှမြုပ်နှံမယ်ကိစ္စကြေညာတာဖြစ်ပြီးဒီငွေတွေကိုတူရကီဘဏ်တွေနဲ့ငွေကြေးစည်းကွက်ထဲထည့်သွင်းမှာဖြစ်ပါတယ်။
အီတလီနိုင်ငံဂျီနိုဝါမြို့ကမော်ရန်ဒီတရားချိုးချခဲ့တဲ့နောက်တနေ့ဖြစ်တဲ့ဗော်ဒူဖူးနေမှာကင်ဆယ်ရေးလုံနေသူရာပေါင်းများစွာဟာတောင်လုံးပုံနေတဲ့ဖြက်စီချိုးပယ်ရီချာအသက်ရှင်ကျန်ရသူရှင့်မရှိလိုက်လံရှာဖွေနေကြပြီးတရားခုလိုချိုးပယ်ရတာဟာဒီဇိုင်းဆွဲရညံ့ဖြစ်မှုတွေကြန့်ခိုင်မှုမလုပ်တာတွေကြောင့်ဖြစ်နိုင်တယ်ဆိုပြီးဒေါသတွေထွက်နေကြပါတယ်ချိုးပယ်ချခဲ့တဲ့တရားရဲ့အစိပ်ပိုင်းအောက်ကအပျက်စီးပုံတွေချာမှာနောက်ထပ်အလောင်းနှလောင်းထပ်ပြီးတွေ့ရတာမို့တည်ဆောင်းသူကအနည်းဆုံး39ယောက်ရှိမယ်လို့ဗော်ဒူဖူးနေမှာအာဏာပိုင်တွေကပြောပါတယ်ဒုတိယဝန်ကြီးလည်းဖြစ်ပြီးတဲ့ဝန်ကြီးလည်းဖြစ်တဲ့မက်တီယိုဆယ်ဗီနီကတော့တည်ဆောင်းသူတွေထဲမှာကလေးငယ်3ယောက်ပါပြီးပျောက်ဆုံးနေသူတွေလည်းရှိနေတယ်လို့ပြောပါတယ်နောက်ဆက်တွဲပြိုကျနိုင်တဲ့အခြေအနေရှိနေတယ်ဆိုတော့စိုးရိမ်မှုတွေတိုးလာတဲ့အတွက်အမြန်လမ်းမကြီးကတရားနာမှာနေထိုင်သူ630လောက်ကိုအာဏာပိုင်တွေကဘေးလွတ်ရာကိုအမြန်ပြောင်းရွှေ့ပေးခဲ့ပါတယ်အီတလီကူးသန်းသွားလာရဲ့ဝန်ကြီးဒန်နယ်လီယိုတိုနီနယ်လီကတော့တရားဆောင်ရုံးရဲ့တာဝန်ယူတဲ့ကုမ္ပဏီဟာသူ့ကွန်ထရက်ပါစီမံတိုင်မလုပ်ဘူးလို့အပြစ်တင်ပြီးအီတလီနိုင်ငံတဝန်းတရားနဲ့ဥမင်လှိုင်းကောင်းတွေကြန့်ခိုင်ရင်ဆက်ဆဲဖို့လှုပ်ဆောင်မယ်လို့ပြောပါတယ်
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9653ညာလိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
ဒီကနေ့ကြာသပတေးမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒုံဆန်းစုကြည်ဟာစင်ကာပူနိုင်ငံမှာဩဂုတ်လ20ရက်နေ့ကျရင်စင်ကာပူလက်ချာဆိုတဲ့မူဝါဒရေးရာမင်ခွန်းတစ်ခုပြောဖို့ရှိပါတယ်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးစိန်ခေါ်မှုများနဲ့ရှေ့လန်းခီးလို့ဆိုရမယ်။မြန်မာ Democratic Transition Challenges and Way Forward ဆိုတဲ့ခေါင်းစဉ်နဲ့ဒီမင်ခွန်းကိုဩဂုတ်လ20ရက်အင်္ဂါနေ့စင်ကာပူစံတော်ချိန်နေ့လယ်3:15မိနစ်ကနေ4:15မိနစ်မြန်မာစံတော်ချိန်နဲ့ဆိုရင်နေ့လယ်10:45မိနစ်ကနေ2:45မိနစ်အထိတနာရီကြာပြောမယ်အကြောင်းကမ္ဘာ့ကထာပြုစီစဉ်တဲ့ Yusuf Ishak Institute ကအရှိတောင်ရှာလီလာရေး Institute ISES ရဲ့ဖိတ်ကြားလွန်မှာဖော်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ပြောမယ့်ဒီစင်ကာပူ lecture ဟာ43ချိန်မြောက်ဖြစ်ပြီး42ချိန်မြောက်တုန်းကတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်ပြောသွားပါတယ်။ ISES Institute ဟာစင်ကာပူလူတော်ကနေဥပဒေပြဋ္ဌာန်းပြီးဖွဲ့စည်းတည်ထောင်ထားတဲ့တရားလွတ်လပ်တဲ့ဖွဲ့စည်းတစ်ခုဖြစ်ပြီးတော့အရှိတောင်ရှာဒေသရဲ့လူမှုရေးနိုင်ငံရေးစီးပွားရေးလုံခြုံရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာတွေကိုလေ့လာတဲ့သုတေသနအဖွဲ့ဖြစ်တယ်လို့အဖွဲ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်
။ကမ္ဘာနိုင်ငံသီးသီးရဲ့ငွေကြေးတွေနဲ့ American Dollar ငွေကြေးလဲလှယ်နှုန်းထားမှာနိုင်ငံတော်များများရဲ့သက်ဆိုင်ငွေကြေးတွေကအချက်ပဲကိုပြပြီးတော့ဒေါ်လာငွေကအတက်ပဲမှာပြနေတဲ့အထက်မြန်မာနိုင်ငံသုံးချက်ငွေလည်းပါပါတယ်။မြန်မာချက်ငွေတန်ဖိုးဟာဒေါ်လာငွေလဲလှယ်နှုန်းမှာပြီးခဲ့တဲ့ဂျပန်တောက်လျှောက်ကျဆင်းပြီးဗော်ဒူဖူးနေဈေးကွက်ပိတ်ချိန်မှာဒေါ်လာကို1000ကအစိတ်ထိရောက်သွားပါတယ်။ဈေးဖွင့်ချိန်ဒေါ်လာကို1480ရှိပေမဲ့ဈေးပိတ်ချိန်မှာ45ချက်တန်ဖိုးထိုးကျသွားပြီးတော့1500အစိတ်နဲ့ပိတ်သွားတာပါ။နိုင်ငံခြားငွေရောင်းဝယ်ရမှာ2012ခုနှစ်ထက်ကညွန့်ကျတဲ့ဗဟိုဘဏ်သတ်မှတ်ချက်ဘဟုဘန်တက်မှတ်ငွေလဲနှုန်းအတိုးလျှော့၈ရာခိုင်နှုန်းတက်မှတ်ချက်ကိုပယ်ဖြတ်ကြောင်းဘဟုဘန်ကဩဂုတ်လ13ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တဲ့နောက်ပိုင်းဒေါ်လာနဲ့လဲလှယ်မှုမှာမြန်မာငွေတန်ဖိုးပိုကျဆင်းခဲ့တာပါ။2019အလားတူကာလနဲ့နှိုင်းယှဉ်မယ်ဆိုရင်မြန်မာငွေတန်ဖိုးဟာ760ဝန်းကျင်ပိုပြီးတော့ဈေးကျသွားတာပါ။ဒီသတင်းအပြည့်အစုံကိုနောက်ပိုင်းမှာဆက်လက်ပြီးထုတ်လွှင့်ပေးဖို့ရှိပါတယ်။
အင်ဒိုနီးရှားနိုင်ငံကအင်ရှင်မြစ်လက်ခံကျင်းပနေတဲ့18ကြိမ်မြောက်အာရှကစားပွဲတော်မြူသာဘောလုံးပြိုင်ပွဲအိုဆု F ပွဲစဉ်တွေကိုဩဂုတ်လ15ရက်ဗိုလ်ထုနေ့ကရှင်းပိုင်ကစားရမှာမြန်မာနဲ့မြောက်ကိုရီးယားတို့တစ်ဖက်တစ်ကိုးစီနဲ့တည်ကြသွားပါတယ်မြန်မာအသင်းအတွက်ဂိုးကိုပထမပိုင်းပြီးကံဒီမိနစ်ပိုင်းအလိုမှာတိုက်စစ်မှုအောင်သူပေးပို့လိုက်တဲ့ဘောလုံးကနေတစ်ဆင့်နောက်ထပ်တိုက်စစ်မှုတူဖြစ်တဲ့မောင်မောင်တွေကနောက်တန်းလူတစ်ယောက်နဲ့ဂိုးသမားတွေကိုဖျက်ချော်ပြီးတော့သွင်းယူလိုက်တာပါဒုတိယပိုင်းစပြီး14မိနစ်ကျော်ကျော်လေးမှာတော့မြောက်ကိုရီးယားကချီပါကူးရသွားပြီးနောက်ထပ်ဂိုးမသွင်းနိုင်ကြတော့တဲ့အတွက်တစ်ဖက်တစ်ကိုးစီနဲ့တည်ကြသွားပါတယ်အိုဆု F ကပဲနောက်နှစ်သင်းဖြစ်တဲ့ Saudi Arabia နဲ့ Iran တို့ပွဲမှာဂိုးမရှိသေးကြသွားတဲ့အတွက်တပွဲစီကစားပြီးတဲ့နောက်ဒီအိုဆုမှာ၄သင်းစလုံးတမတ်စီရထားကြပါပြီ။မြန်မာသင်းဟာအိုဆုဒုတိယပွဲစဉ်ဖြစ်ဩဂုတ်လ18ရက်တောက်ကြနေ့မြန်မာစံတော်ချိန်ညနေ6:00ခွဲမှာ Saudi Arabia အသင်းနဲ့ကစားမှာဖြစ်ပြီးအဲ့ဒီပွဲဟာမြန်မာအသင်းအိုဆုအဆင့်ကနေကြော်နိုင်ဖို့အတွက်အထူးအရေးပါတဲ့ပွဲတစ်ပွဲဖြစ်ပါတယ်။မြန်မာအသင်းအတွက်အိုဆုနောက်ဆုံးပွဲကတော့ဩဂုတ်လ20တနင်္လာနေ့မြန်မာစံတော် ချိန်ညနေ3:00ခွဲမှာ Iran အသင်းနဲ့ကစားရမှာဖြစ်ပါတယ်။
American ပြည်တော်စုမှဒုက္ခသည်တွေပို့ပြီးလက်ခံဖို့အတွက်ပြည်နယ်ပေါင်း42ပြည်နယ်ကမြို့နယ်နဲ့ပြည်နယ်အရွေးကောက်ခံကိုယ်စားလှယ်ပေါင်း290တို့လက်မှတ်ရေးထိုးပြီးသမ္မတဒေါ်နယ်ထရန့်စီကိုပန်ကြားလော်တဆောင်ရေးသားပေးပို့ခဲ့ပါတယ်။ဒုက္ခသည်တွေဟာ American ရဲ့စီးပွားရေးကိုတိုးတက်ခိုင်မာစေသလိုမြို့ရွာတွေကိုခင်မီတိုးတက်စေတဲ့အပြင်လူမှုအတိုင်းဝိုင်းကိုပုံမှုခိုင်မာစေကြောင်းစာမှာဖော်ပြထားတယ်လို့ဒီနှစ်ထဲမှာဒုက္ခသည်တွေနိုင်ငံနဲ့လာရောက်မှုတိတိတသားချဆင်းခဲ့တဲ့အတွက်လူမှုအတိုင်းဝိုင်းအတွက်နှုတ်လက္ခဏာပြစေတယ်လို့လည်းရေးပါတယ်။ပန်ကြားလော်ကိုပြည်နယ်ပေါင်း90တဲက42ပြည်နယ်ကကိုယ်စားလှယ်တွေလက်မှတ်ရေးထိုးတာပါ။အောက်တိုဘာ10ရက်မှာစတင်မဲ့လာမယ့်ဗန်ဒန်ရီနှစ်အတွက်အမေရိကန်ပြည်ထောင်စုကအများဆုံးလက်ခံနိုင်မဲ့ဒုက္ခသည်အရေအတွက်ကိုသမ္မတအင်ဘူးကမပြောကြားခင်မှာအခုလိုပန်ကြားလော်ပေးပို့ခဲ့တာဖြစ်ပါတယ်။လာမယ့်ဗန်ဒန်ရီနှစ်အတွက်ဒုက္ခသည်9,500လက်ခံဖို့အတွက်ကိုယ်စားလှယ်တွေကပန်ကြားထားတာပါ။သမ္မတထရမ့်တာဝန်ယူခဲ့ခြင်းကစပြီးဒုက္ခသည်တွေဟာနိုင်ငံလုံးချုပ်ရေးအတွက်ချင်းချမှုရှိနေတယ်ဆိုတဲ့တန်တရားကိုထရမ့်အစိုးရဘက်ကထပ်ခါပြောခဲ့ပြီးဆယ်စုနှစ်များစွာကြာခဲ့ပြီဖြစ်တဲ့ဒုက္ခသည်လက်ခံရေးအစီအစဉ်အတွက်အခက်အခဲတွေကိုဖြစ်စေပါပါ။အ
ိန္ဒိယနိုင်ငံတောင်ပိုင်းကေရလာပြည်နယ်မှာမုတ်တုံမိုးအပြင်းထန်ရွာပြီးရေကြီးတာ၊မြေပြိုတာ၊တံတားတွေကျိုးကျတာကနေပြီးခဲ့တဲ့သတင်းပတ်တွင်လူပေါင်း68ယောက်ထက်မနည်းသေဆုံးပြီးတော့လေကြောင်းနဲ့ရထားလိုက်နေလည်းရဆိုင်ကုန်တယ်လို့တာဝန်ရှိသူတွေကပို့ဒူးနေမှာပြောပါတယ်ခင်ဗျာ။
ကျော်သားပရိနိမနခင်ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com ဆိုတဲ့ VOA ရဲ့အင်တာနက်စာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲဖမ်းယူနားဆင်နေပါတယ်အခုတော့ဒေါ်လာငွေကြေးကြရက်ရိုက်တဲ့အခြေအနေကိုတင်ပြခြင်းပါတယ်ကမ္ဘာငွေကြေးဈေးကွက်မှာအမေရိကန်ဒေါ်လာတန်ဖိုးမြင့်တက်လာတဲ့အချိန်ကြောင့်မြန်မာနိုင်ငံမှာလည်းအမေရိကန်ဒေါ်လာငွေလဲလှယ်နှုန်းဟာမနေ့ဗုဒ္ဓနေ့ကဆိုရင်စံချိန်တင်မြင့်တက်သွားပါတယ်။အခုလိုဒေါ်လာငွေလဲနှုန်းမြင့်တက်မှုကြောင့်တရရိတ်တက်လာနေတဲ့ဆန်အပါဝင်အခြေခံစားသောက်ကုန်ဈေးနှုန်းတွေကလည်းပိုပြီးမြင့်မားလာမယ့်အရေးကိုပြည်သူအများစိုးရိမ်နေကြတာပါ။မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုပြောပြပါမယ်။
အမေရိကန်ဒေါ်လာတန်ဖိုးမြင့်လာတာကြောင့်မြန်မာ၊အင်ဒိုနီးရှား၊မလေးရှား၊ဗီယက်နမ်အပါအဝင်အရှေ့တောင်အာရှနိုင်ငံအချို့မှာရိုက်ခတ်မှုတွေရှိနေတာပါ။မြန်မာနိုင်ငံမှာတော့ဩဂုတ်လ15ရက်နေ့တရက်ထဲမှာပဲဒေါ်လာကိုကျပ်ငွေ1500အစိတ်ထိဈေးပေါက်ခဲ့တာကြောင့်အမြင့်ဆုံးနှားထိမြင့်တက်ခဲ့တယ်လို့ပြောရမှာပါ။ဒါဟာမြန်မာနိုင်ငံမှာနိုင်ငံခြားငွေလဲလှယ်နှုန်းဈေးကွက်ခိုင်မာမှုမရှိတဲ့အတွက်ပိုးပြီးခံရတယ်လို့မြန်မာစီးပွားရေးလေလာသုံးသပ်နေသူလည်းဖြစ် NLD စီးပွားရေးအကြံပေးဟောင်းတဦးလည်းဖြစ်တဲ့ဦးမင်းခင်ကပြောပါတယ
်။အဓိကအကြောင်းကတော့ကမ္ဘာဒေါ်လာဈေးကျတာပဲလေ။တကွာလုံးတက်တခြားဒေါ်လာနဲ့ရှင်တခြားငွေရလုံးဈေးကျတာ။ဒါပေမဲ့ဒီမှာကတော့မရေရာတာမပြင်းနေတာရှိတယ်လေ။ဟိုမောက်ခွေဈေးကရှိတယ်။ပုံမှန်နဲ့ဟိုမောက်ခွေကြမှာပြူမဲမတဲခွေပဲလုတ်ကင်ကြီးရလေးရှိတယ်။ဆိုတော့ဟိုအခုဒီ1500ခုကျော်သွားတာကတော့ဒီဘဘကသူတို့တတ်မှတ်ထားတဲ့ဈေးနှုန်းကန့်သတ်ရှိတာကနေပြုတ်လိုက်တာလေပြုတ်လိုက်တော့ဒီလိုအချိန်မှာတော့အလုပ်ရန်ကတော့ရှိပါပဲ
ဒါဆိုရင်ဒီဘဟုဘန်ကနေနိုင်ငံသားငွေရောင်းဝယ်တဲ့နှုန်းထားကအရင်ကတတ်မှတ်ထားတာကိုပယ်ဖျက်လိုက်တဲ့အတွက်အခြေအနေပိုပြီးဆိုးသွားတယ်လို့ပြောလို့ရမလားရှင
်အဲ့ဒါကတကယ်တော့သိအများကြီးထူတာမဟုတ်ဘူးငွေရည်ကသူက manage flow လို့ခေါ်တဲ့ဟလာထိန်းချုပ်ပြီးတော့နှုန်းရှင်ညော်တဲ့စနေလို့ပြောတယ်ပြောပြီးမြေဘူဘန်ကဒေါ်လာလေးနည်းနည်းကြီးရောင်းမပြီးနိုင်ဘူးဝယ်လည်းမပြီးနိုင်ဘူးကန်တာတိုင်းနှုံးတစ်ခုတည်းမှာတရဝင်တောင်းဝယ်ရှိတယ်ဘန်နီနဘရငွေလေးခိုင်နေရအဲ့လိုရှိတဲ့ခါကျတော့ဘန်နီကဘူဘန်ကတက်ထားတဲ့အချိန်မှာတရဝင်ရောင်းလာဝယ်တာရှိပြီလေအဲ့ဒီဈေးတော့ကျော်ပြီးတော့ဝယ်တာရောင်းလာလေးရှိနေတယ်နောက်ဘူဘန်ကညီညီနှုံးထုတ်ပြန်နေဆိုတာကဟိုတကယ်တော့သူ့အနေနဲ့ဝယ်ပြီးတဲ့ရောင်းပြီးတဲ့ဈေးကိုထုတ်တာဟုတ်ပါတော့တကယ်တော့ဘူဟန်ကကျင်းကျုပ်တယ်ဆိုတာမျိုးကြိယာမရှိတာကြားပြီးကန့်သက်ချက်ကိုပယ်လိုက်လို့အမှန်တကယ်တရားမှုကတော့သိမ့်ရှိနေတယ်
။အဲ့တော့ဘဟုဘန်ကငွေကြီးလဲလဲနှုံသတ်မှတ်ချက်ကိုမူတည်ပြီးတော့အတက်အကျကစားတဲ့တင်ကငွေကြီးဈေးကွက်ကိုရောထိခိုက်မှုရှိမရှိဘယ်လိုမြင်လဲရှင်
။ဘူဟန်ကရင်းနဲ့ပြောပြီးသားတင်ကဈေးတွေတက်လာရင်တက်တယ်လို့ကြားရင်ကြားတယ်လို့သူတို့အနေနဲ့ညှိနှင်းပြီးသတ်မှတ်ပြီးတာညှိနှင်းလို့ရအောင်အဲ့ဒီဈေးကစားတဲ့လူတွေကဘိုးဘန်ဈေးနှုန်းပေါ်ကြည့်ပြီးတော့ကစားကြတာရှိတယ်။တက်တဲ့ချိန်မှာတက်ပြီးကြာရင်လည်းဒီဥစ္စာပုံမှန်မူတည်ပြီးကြာပါလေ။တဝူတာတာဈေးကစားတဲ့လူတွေအတွက်ပေါ့နော်။အဲ့တော့အလားအဆူရောကောင်းတာရှိတယ်
။လက်ရှိမှာတော့ American Dollar ဈေးနှုန်းမြင့်တက်လာတဲ့အတွက်ပြည်ပကတင်သွင်းတဲ့ကုန်ပစ္စည်းအယောင်းဝယ်တွေမှာထိခိုက်မှုရှိတယ်လို့ရန်ကုန်လုပ်ငန်းရှင်အမျိုးသမီးတဦးကပြောပါတယ်
။ online နဲ့ပတ်သက်တဲ့ဟာတွေလိုရတဲ့ခါကျလို့ပြင်သူတို့ဟိုမှာငွေလဲလှယ်နှုန်းကြတော့
မာဟာတဲ့ပြည်ကြီးရေဆိုလို့ရှိရင်အခုခုံတဲ့ကပြန်ဖတ်ပေးရတဲ့ခါကျတော့ရှုံးပေါ်တာပေါ့
တချိန်တည်းမှာပဲအခြေခံစားတောက်ကုန်ဈေးနှုန်းတွေလည်းပြီးခဲ့တဲ့ရက်ပိုင်းကစပြီးတက်လာနေတဲ့အတွက်မြို့နယ်အခြေခံလူတန်းစားတွေအနေနဲ့စားဝတ်နေရေးအကျပ်တဲပိုပြီးရင်ဆိုင်နေရကြောင်းအဲ့ဒီလုပ်ငန်းရှင်အမျိုးသမီးကပြောပါတယ
်။စံကြတော့အခုကအရင်က1500လောက်ရမယ်စံအခုဒီလိုချင်း1000လောက်ပြည့်ချစ်ကုန်ဒီရက်ပိုင်းအတွင်းကိုတက်နေတာပေါ့။စက်တုံတွေပါရတော့မပြတ်ဘူးဒါပေမဲ့ကျန်တာအဲ့ဒါတက်ပြီးတော့ရိုးရားပစ္စည်းတွေဥမာရိုးရားကြာစံလို့အဲ့လိုမျိုးပေါ့နော်ခေါက်ဆွဲလို့ပါလို့မျိုးပတ်သက်တာလို့အရိုးရားမင်းလာတဲ့ပြည်သူနိုင်ငံတက်တယ်ဆိုတော့စားသုံးတဲ့လူတွေကရှင့်တင်ပြီးတော့နည်းလာပြီးတော့နည်းလာပြီးတော့တဲခုဝယ်မယ့်နေရာမှာနှစ်ခုလောက်ပဲဝယ်တာပေါ့အဲ့လိုမျိုးရောင်းရရလည်းကျလာတယ်ပေါ့နော
်ရန်ကုန်မြို့ကနိုင်ငံခြားငွေကြေးဈေးကွက်မှာမိနစ်အစောပိုင်းကဒေါ်လာကိုကျပ်1480နဲ့ဈေးဖွင့်ခဲ့ပြီးတဖြည်းဖြည်းတက်လာခဲ့ရာဈေးပိတ်ချိန်မှာကျပ်1500အစိတ်ထိဖြစ်ခဲ့ပါတယ်ရှင
်မင်းညင်းနိုင်ပြောပြသွားတာပါခင်ဗျာအခုတော့ရခိုင်ပြည်ထောင်ကနောက်ဆက်တွဲအခြေအနေကိုတင်ပြကြပါမယ်။ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ခွာသွားကြတာဒီဩဂုတ်လဆိုလို့ရှိရင်တနှစ်ပြည့်တော့မှဖြစ်ပါတယ်။အခုတည်းတော့မြန်မာနိုင်ငံဘက်ပြန်ဖို့အခြေအနေကမရေမယာရှိနေသေးဖြစ်ပါတယ်။ထွက်ခွာသွားကြသူတွေမိမိတို့မူလဒေသမှာတကယ်နေခဲ့တယ်ဆိုတဲ့အထောက်အထားပြနိုင်ရင်မြန်မာနိုင်ငံတွေကိုပြန်ဝင်ခွင့်ပေးမယ်လို့မြန်မာအစိုးရကပြောထားတာပါ။ဒီအတွက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကဘယ်လိုပြင်ဆင်မှုတွေရှိနေတယ်လဲဆိုတာ AFP သတင်းတပုတ်ပေါ်အခြေခံပြီးတင်ပြကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရချိန်မှာမိမိတို့ပိုင်ဆိုင်တဲ့ဘယ်ပစ္စည်းကိုယူပြေးရမလဲဆိုတာစဉ်းစားချိန်တော့မရခဲ့ဘူးလို့လက်ရှိမှာဘင်္ဂလားဒေ့ရှ်နေဆက်ဒုက္ခသည်စခန်းတွေမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။အဝတ်အစားအနည်းအကျဉ်းနဲ့တူကလေးငယ်တွေကိုပါပါအောင်ခေါ်လာရတာကြောင့်အခြားအရေးကြီးတဲ့အရာတွေကိုသင်မလာနိုင်ဘူးလို့သူတို့ကညှိတွားကြပါတယ်။ရခိုင်ပြည်နယ်မှာတော့နှစ်ထပ်အိမ်နဲ့နေလာခဲ့သူအသက်52နှစ်အရွယ်ဂျလဲအာမက်ကတော့ဗမာစလုံးတွင်နဲ့ရေးထားတဲ့သူ့အိမ်နံပါတ်ပြားကိုတည်လာခဲ့သူဖြစ်ပါတယ
်။အဲတဲလ်ကရနံပါတ်အဲဟမ်ကရဒီသာရတ်ကရရှိတော့ဒါရှော့ဒါရှမ
ဒါကျွန်တော်တို့ရဲ့အိမ်နံပါတ်ပြားပါကျွန်တော်တို့စီမကအိမ်တိုင်းမှာဒီလိုနံပါတ်ပြားတွေတတ်ရပါတယ်။အခုလိုထွက်ပြေးရတဲ့အချိန်မှာကျွန်တော်တို့ဒီဒေသမှာနေခဲ့တယ်ဆိုတာကိုတက်သေးပြနိုင်မှုတခုခုတော့ယူသွားရမယ်ဆိုတာသိတဲ့အတွက်ဒီအိမ်နံပါတ်ပြားကိုတည်လာခဲ့တာပါဒါကရေးကြည့်ပါလေကျွန်တော်တို့မူလကဘယ်မှာနေခဲ့တယ်ဆိုတာကိုပြောပြနိုင်မှုကျွန်တော်တို့ဘယ်သွားဒီနံပါတ်ပြားကိုတည်သွားရမှာပ
ါဒုက္ခတဲ့စခန်းလေးကအသက်12နှစ်အရွယ်ယောက်ျားကလေးတစ်ယောက်ကလည်းရခိုင်ပြည်နယ်မှာတော့သူတို့မိသားစုဝင်တွေစုရိုက်ထားတဲ့ဓာတ်ပုံတစ်ပုံကိုထုတ်ပြရင်မြန်မာပြည်ပြန်ဝင်တဲ့အခါဒီပုံကိုပြပြီးရှင်းပြနိုင်မှာဖြစ်တာကြောင့်ဒါကိုအရေးတကြီးသိမ်းထားတယ်လို့ဆိုပါတယ်အာဆာရုဘဲဂွန်းဆိုတဲ့အမျိုးသမီးကတော့ကလေးငယ်တွေမြေးတွေနဲ့အတူထွက်ပြေးလာရတာကြောင့်ချက်ပြုတ်တဲ့အိုးတချို့သာတည်လာနိုင်တယ်လို့ပြောပါတယ
်။ဒေရှိဘာဘတ်ဒေါ်ဝရီရန်ဒီခွိုင်နရဟဘဘလလူဒီကတမတဲ့ဒွာမော်ရီစတိုရီဆောင်ချ
ိုဒီ။ကျမကကလေးတွေနဲ့ဆိုတော့ဟင်းချက်တဲ့ဒီအိုးတွေပဲတည်လာနိုင်ပါတယ်။ကျမမှာဆန်တဲ့ငယူသီးပဲရှိတော့ကလေးတွေကဒါပဲချက်ကျွေးနိုင်တယ်။ချက်ပြုတ်တဲ့အခါဒီအိုးတွေပဲတုံးနေရတာပါ။မကျွေးပြန်ရင်လဲစာလို့ကလေးတွေကငိုပြန်ရော
။အသက်20အရွယ်မိုဟာမက်ခါရီစ်ကတော့တက္ကသိုလ်တက်ချင်သူပါ။မြန်မာနိုင်ငံထဲမှာသူ10တန်းအထိတက်ခဲ့တဲ့ကျောင်းကပ်ပြားကိုထုတ်ပြပါတယ်။
ကျွန်တော်ဒီတက်တေကံကပ်ပြားကိုယူလာရတဲ့အကြောင်းကမြန်မာပြည်ထဲမှာ10တန်းအထိတက်ခဲ့တယ်ဆိုတာကိုတက်တေပြနိုင်ဖို့ဖြစ်ပါတယ်။မြန်မာအာနာဘယ်နေကစစ်ဆေးလို့ပြန်ပြဖို့လိုမယ်ဆိုရင်ဒီကပ်ပြားကိုပဲကျွန်တော်ပြရမှာပါ။ဒါကြောင့်တည်လာခဲ့တာပါ
။မိုဟာမက်ဂျူဘာယာဆိုသူဟာကလေး9ယောက်ဖခင်ဖြစ်ပြီးအချိန်တိုအတွင်းသူတို့ရွာကိုတိုက်ခိုက်နေချိန်မှာအသက်ဘေးလွတ်အောင်ယုံရင်ဘာမှသင်မလာနိုင်ဘူးလို့ဆိုပါတယ
်။အဘရှမဇန်အရာကဆိုင်နေပါရီမူရမမူရမရတဲ့နိုဒင်းလိုက်ကြီး
ဘင်္ဂလားဒေ့ရှ်ဘက်ပြေးလာတဲ့လမ်းမှာကျွန်တော်တို့ဘာမှတင်မလာနိုင်ပါဘူးတောင်တွေကိုဖြတ်ပြီး6ရက်လောက်ဖြတ်လျှောက်ခဲ့ရပါတယ်ကလေးတွေကိုအဓိကပေါအောင်ခေါ်လာရတော့ကျန်တာတွေကျွန်တော်တို့ဘာမှမတင်နိုင်ပါဘူ
းရခိုင်ပြည်နယ်မြောက်ပိုင်းကို2019ဩဂုတ်လတည်းအာစာအကြမ်းဖက်အဖွဲ့ကဝင်တိုက်ခဲ့ပြီးနောက်မြန်မာလူညုံရေးတပ်ဖွဲ့ဝင်တွေရဲ့နေမြေရှင်းလင်းမှုဖြစ်စဉ်အတွင်းတိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ခွာလာခဲ့ကြပါတယ်ကုလသမဂ္ဂကတော့ဒီလောက်ရက်ကိုလူမျိုးစုအလိုက်ရှင်းလင်းရေးဖြစ်တယ်လို့ဆွဆွဲထားပါတယ်။နိုင်ငံတကာမှာပြောနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကလက်မခံဘဲညှင်းပယ်ထားပါတယ်ခင်ဗျာ။ VOA ကဇာတာပရိနိမနက်ခင်းအစီအစဉ်လေးကိုဆက်ပြီးထုတ်လွှင့်နေပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတပုတ်တင်ပြခြင်းပါတယ်။ဖိလစ်ပိုင်နဲ့တရုတ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကရေပိုင်နဲ့ထဲမှာရေနံနဲ့သဘာဝတန်းွေတူးဖော်မှုတွေမှာတရုတ်တို့ကရာဂိုင်နှုန်းလျှော့ယူပြီးဖိလစ်ပိုင်ကိုအများစုပိုင်ဆိုင်ခွင့်ပြုမှာဖြစ်ပါတယ်ဒီအကြောင်း VOA သတင်းတော့ Ref Jennings ပြောပြတဲ့သတင်းလွှာကိုကိုဇော်ဝင်းလှိုင်ကတင်ပြမှာပါ။
တောင်တူပင်လယ်ပြင်အတွင်းဖိလစ်ပိုင်နဲ့တရုတ်နိုင်ငံတို့အကြားပန်ဆိုင်မှုအငင်းပွားနေတဲ့ဒေသထဲမှာရန်နံနဲ့တဘာဝတန်းငွေတွေတူးဖော်တဲ့နေရာမှာဖိလစ်ပိုင်နိုင်ငံက600ခန့်နှုန်းနဲ့တရုတ်တို့က400ခန့်နှုန်းတူးဖော်ခွင့်ရှိမယ်ဆိုတဲ့အဆိုပြုချက်ဟာအစမပြေဖြစ်နေတဲ့နိုင်ငံဆက်ဆံရေးမှာတရုတ်တို့အနေနဲ့ဖိလစ်ပိုင်နဲ့တန်တမာရေးအရာတန်မိုးရှိတဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းထားနိုင်ုံနဲ့မကဘဲအင်းနီးချင်းနိုင်ငံတွေအကြားမှာလည်းနာမည်ကောင်းရနိုင်မဲ့လှုပ်ရက်အဖြစ်သုတေသီတွေကရှုမြင်ကြပါတယ်။နိုင်ငံအကြားပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတွေ့နိုင်ခြေရှိတဲ့တွင်းထွက်တရံဇာတာတွေကိုသူတို့အနေနဲ့ရာခိုင်နှုန်းအနည်းကျင်းသာတူးဖော်နိုင်မဲ့ကိစ္စကိုတရုတ်တို့ကသဘောတူလက်ခံထားကြောင်းဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးကဇူလိုင်လ31ရက်နေ့မှာပြောကြားတာကိုကိုးကားဖော်ပြကြပါတယ်။တရုတ်တို့ကရာခိုင်နှုန်းအနည်းငယ်သာလက်ခံမဲ့ကိစ္စဟာသူတို့အပေါ်တန်တရားရှိနေတဲ့ဖိလစ်ပိုင်ပြည်သူတွေအကြားမျက်နှာကောင်းရစေမှာဖြစ်တယ်လို့သူတေသီတွေကပြောပါတယ်။တမရရိုဒရီဂိုဒူတာတဲဟာသူအာဏာရလာတဲ့2016ခုနှစ်ကစလို့ရေပိုင်နဲ့အငင်းပွားနေတဲ့ကိစ္စကိုဘေးဖက်ထားပြီးတရုတ်တို့နဲ့ဆက်ဆံရေးအဆင်ပြေအောင်ကြိုးပမ်းဆောင်ရွက်ခဲ့တာပါ။တရုတ်ဘက်ကလည်းတံပြန်ကျေးဇူးပြုတဲ့အနေနဲ့ဖိလစ်ပိုင်ကိုအကူအညီပေးတာတွေရင်းနှီးမြှုပ်နှံတာတွေပြုလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းဖိလစ်ပိုင်နိုင်ငံသားအများစုဟာတရုတ်ပေါ်အယုံကြည်မဲ့နေစေဖြစ်ကြောင်းလူမှုစစ်တမ်းတွေမှာဖော်ပြနေပါတယ်။တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့ပတ်ဆိုင်ရေးအတွက်နိုင်ငံအကြားအပြင်းထန်ရှင်ပြိုင်နေကြတာမှာကမ္ဘာခွန်တမာတိအဖွဲ့ထံရောက်သွားတဲ့အခါမှာတော့ဖိလစ်ပိုင်ကအနိုင်ရလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံဒီလီမန်တက္ကသိုလ်ကနိုင်ငံရေးပါမောက္ခမာရီယာအဲလာအန်တီယန်ဆာကတော့
အစိုးရရဲ့ဒီအစီအစဉ်ပေါ်မှာကန့်ကွက်ဝေဖန်မှုတွေအများအပြားရှိခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီဒေသဟာဖိလစ်ပိုင်တီးသန့်စီးပွားရေးဆောင်ဖြစ်တဲ့ဆိုရင်ဖိလစ်ပိုင်နိုင်ငံပဲပိုင်ဆိုင်သင့်ပြီးတခြားသူတွေကိုမျှဝေပေးစရာမလိုဘူးလို့တချို့ကထောက်ပြကြလာတွေရှိပါတယ
်။တရုတ်နိုင်ငံနဲ့ဆစ်ဖြစ်ခဲ့ရင်ဖိလစ်ပိုင်ဘက်ကဘလို့မှနိုင်နိုင်ခြေမရှိတဲ့အတွက်တရုတ်တို့နဲ့ချစ်ချည်ရင်းနှီးစွာဆက်ဆံရေးနီလန်းကိုရွေးချယ်ရခြင်းဖြစ်ကြောင်းသမရဒူတာတေကပြောပါတယ်။တရုတ်တို့ဟာအာရှတိုက်အတွင်းစစ်အင်အားအကြီးဆုံးနိုင်ငံဖြစ်တဲ့အပြင်နိုင်ငံစလုံးကပိုင်ဆိုင်ကြောင်းအငင်းပွားနေတဲ့ Spreadley ကျွန်းစုတွေကကျွန်းငယ်လေးသုံးခုပေါ်မှာတရုတ်တို့ကစစ်အခြေစိုက်စခန်းတွေတည်ဆောက်ထားပြီးဖြစ်ပါတယ်။ Spreadley ကျွန်းစုတွေကိုသူတို့ပန်ဆန်ကြောင်းဘရူနိုင်း၊မလေးရှား၊ထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းပြောဆိုနေကြတာပါ။ဖိလစ်ပိုင်နိုင်ငံပိုင်လူဆွန်ကျွန်းအနီးကစကာဘိုရိုရှိုးကျွန်းစုတွေနားကဖိလစ်ပိုင်ငါးဖမ်းသင်္ဘောတွေကိုတရုတ်သင်္ဘောတွေက2012ခုနှစ်အတွင်းမောင်းထုတ်လိုက်တာကြောင့်နိုင်ငံဆက်ဆံရေးအနေဆုံးအဆင့်ကိုရောက်ခဲ့ပြီးနောက်ဆုံးကမ္ဘာခွန်တမာတိအဖွဲ့က2016ခုနှစ်မှာဂျာဝင်ဆုံးပြတ်ပေးရတဲ့အဆင့်ကိုရောက်ခဲ့တာပါ။ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကဂုဏ်သုဆောင်ပါမောက္ခခါလ်သေယာကတော့
ပူပေါင်းလုံဆောင်ခြင်းဆိုတဲ့အချက်ဟာဖိလစ်ပိုင်ဖွဲ့စည်းပုံထဲမှာအငင်းပွားစရာဖြစ်စေတဲ့အပိုက်တစ်ခုဖြစ်ပါတယ်။တရုတ်တို့ကရာဂိုင်းနှုန်းအနှဲငယ်ကိုသာလက်ခံလိုက်ခြင်းဟာဖိလစ်ပိုင်နိုင်ငံသားတွေရဲ့ဆင်ခြင်မှုရော့ကျသွားအောင်လှုပ်လိုက်တာပါ။သမ္မတဒူတာတေကပြည်အပြည်ကြောင့်သဘောမျိုးနဲ့ဒီလမ်းကိုရွေးချယ်လိုက်တဲ့အတွက်တခြားနိုင်ငံတွေလည်းဒီနီလမ်းအတိုင်းလှုပ်လာအောင်တရုတ်တို့ကအမျက်ထုတ်လိုက်တာဖြစ်ပါတယ
်။အခုလိုရင်းနှီးတူးဖော်ရေးကိစ္စမှာပြည်လည်ရေးလမ်းကြောင်းကိုရွေးချယ်လိုက်ခြင်းအပြင်တရုတ်တို့အနေနဲ့အမေရိကန်ဒေါ်လာ1 trillion ကုန်ကြမဲ့သူတို့ရဲ့ခေတ်သစ်ပိုလာမစီမံကိန်းကြီးအတွက်လည်းပုံတူကူးချလို့ရနိုင်မယ့်သဘောဖြစ်သွားကြောင်းစင်ကာပူနိုင်ငံ S Rajaratnam နိုင်ငံကလေးလာရေးဘာသာရဆိုင်ရာအကြောင်းကတွဲဖက်ပါမောက္ခအလန်ချောင်းကပြောပါတယ်ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပိုင်နဲ့အတွင်းလိုက်နာရမယ့်စင်မြင်ကန့်သက်ချက်တွေကိုဆွေးနွေးညှိနှိုင်းနေကြတဲ့အချိန်အာဆီယံဆက်နိုင်ငံနဲ့ဆက်ဆံရေးပြည်လည်တာကိုတရုတ်အစိုးရကလိုလားနေခြင်းဖြစ်ကြောင်းအလန်ချောင်းကပြောပါတယ်
ဒါဟာတရုတ်နိုင်ငံအနေနဲ့တခြားနိလန့်နဲ့အကူအညီပေးနေတယ်ဆိုတာကိုပြသလိုက်တာပဲလို့ကျွန်တော်ထင်ပါတယ်။နောက်ပြီးတော့သမ္မတကဖိလစ်ပိုင်ကိုရောင်းစားတယ်ဆိုပြီးတော့သူ့နိုင်ငံသားတွေကဝေဖန်မှုတွေရှိနေတာကြောင့်သမ္မတဒူတာတေးကိုကူညီပေးတဲ့အနေနဲ့လုပ်လိုက်တာလည်းဖြစ်နိုင်ပါတယ
်။ဒါပေမဲ့တရုတ်နိုင်ငံဟာဘန်နာငွေကြေးကိစ္စနဲ့ပတ်သက်လာရင်သဘောတူညီချက်တွေကိုအပြည့်အဝမလိုက်နာဘူးဆိုတဲ့နာမည်ပြည့်ရှေ့ထားဖို့ဒါကြောင့်ဒီကိစ္စမှာလည်းတရုတ်တို့ဘက်ကအပြည့်အဝလိုက်နာမယ်မလိုက်နာဘူးဆိုတာကတော့မသေးကြသေးဘူးဆိုပြီးထောက်ပြပြောဆိုသူတွေလည်းရှိနေပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်ပြင်အတွင်းအငင်းပွားနေတဲ့ရေနံနဲ့သဘာဝတန်းငွေ2.4 မှုတွေမှာတရုတ်တို့ကရာဂိုင်းနှုန်းလျှော့ယူပြီးဖိလစ်ပိုင်ကိုအများစုပိုင်ဆိုင်ခွင့်ပေးမယ်ဆိုတဲ့အကြောင်းနဲ့ပတ်သက်လို့ကိုဇော်ဝင်းလှိုင်တင်ပြခဲ့တာပါမကြခင်ထုတ်လွှင့်မဲ့ကြာသပတေးနေ့မနေ့ကဒုတိယနိုင်ရွက်အစီအစဉ်မှာတော့မနေ့ကအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကန္တဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့တောင်မြောက်ကိုရီးယားဆက်ဆံရေးရဲ့နောက်ဆုံးအခြေအနေကိုတင်ပြပါမယ်တောင်မြောက်ကိုရီးယားနိုင်ငံကြားယထာလန်ဖောက်လို့ရေးစီမံကိန်းကိုဒီနှစ်အတွင်းစတင်ဖို့ကိုရီးယားနိုင်ငံဘက်ကအစီအစဉ်ထားပါတယ်။ဒါမဲ့လည်းကိုရီးယားနိုင်ငံကြားစီးပွားရေးပိုင်းအပြည့်အဝပူးပေါင်းဆောင်ရွက်မှုဟာမြောက်ကိုရီးယားမှာနျူကလ িয়ার ကင်းရှင်းရေးပေါ်မူတည်နေတဲ့သဘောမျိုးသမ္မတမွန်ဂျေအင်းကပြောပါတယ်။ဆိုမျိုးတော်ကနေဘရိုင်ယန်ဖက်ဒန်ပေးပို့တဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းပြောပြမှာဖြစ်ပါတယ်။
စီးပွားရေးပူးပေါင်းဆောင်ဖို့ကိစ္စဟာနျူကလ িয়ার ကင်းရှင်းရေးနဲ့ချိတ်ဆက်နေတယ်ဆိုတာကိုဒုတိယကမ္ဘာစစ်ပွဲအဆုံးသတ်မှာဂျပန်လက်အောက်ကနေကိုရီးယားနိုင်ငံလွတ်မြောက်တဲ့အထိမ်းအမှတ်ဗိုလ်ဒူးနေကလုပ်တဲ့အခမ်းအနားတွင်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောသွားတာ
ပါ။ဖမ်မွန်ဂျမ်ဆွန်နွန်ရဲ့ဆာဘီယန်철도도로연결은올해안에
ဖမ်မွန်ဂျွန်ဂျင်ယာကမှာသဘောတူညီထားတဲ့အတိုင်းမြေထားလမ်းနေနဲ့ကားလမ်းတွေပြန်ချိတ်ဆက်ရေးဒီနှစ်တွင်မှအုတ်မြစ်ချဘွဲတွေလုပ်ဖို့ဆိုတဲ့ဒီမန်းချက်ရှိပါတယ်။မြေထားလမ်းနဲ့ကားလမ်းတွေပြန်ချိတ်ဆက်ရေးဟာကိုရီးယားကျွန်းဆွယ်မှာအပြန်အလှန်တရားဝပြောမှုရဲ့အစဖြစ်ပါတယ
်။ကိုရီးယားနိုင်ငံရဲ့ဆက်က DMZ စစ်မဲ့ဆိုမှတည်ရှိတဲ့ပန်မွန်ဂျုံကြီးရွာမှာပြီးခဲ့တဲ့ AB လတွေ့ဆုံကြခြင်းကစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုတိုးလို့သွားကြဖို့သမ္မတမူးနဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဝန်တို့အကြားသဘောတူထားတာပါ။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးဥတီလို့ဆောင်သွားဖို့ကိုလည်းအဲ့ဒီပန်မွန်ဂျုံထိပ်သီးအစုအဝေးမှာပဲခင်ဂျွန်ဝန်ကသဘောတူထားပါတယ်။ဒါပေမဲ့လည်းနျူကလ িয়ার ကင်းရှင်းရေးသဘောတူညီချက်ကိုအကောင်အထည်ပေါ်ရေးနှစ်နိုင်ငံနောက်ဆက်တွဲဆွေးနွေးပွဲတွေဟာအမေရိကန်ရဲ့မူဝါဒကြောင့်အခက်တွေ့နေတာပါစီးပွားရေးအခွင့်အလမ်းတွေမပေးခင်မှာမြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေကိုလုံးဝဖျက်သိမ်းရမယ်လို့အမေရိကန်ကအခိုင်အမာကင်ဆယ်ထားတာပါမြောက်ကိုရီးယားဘက်ကတော့တိုးတက်မှုတဆင့်ချင်းမှာအခွင့်အလမ်းတွေရဖို့လိုလားပါတယ်မြောက်ကိုရီးယားကိုလက်ရှိချမှတ်ထားတဲ့နိုင်ငံတကာတံခါးရေးယူမှုတွေကြောင့်ဒေါ်လာ35ဘီလီယံကုန်ကျမဲ့ပူးတွဲကိုရီးယားရထားလမ်းစီမံကိန်းကိုမဆနိုင်ပဲဖြစ်နေပါတယ်ဒီရထားလမ်းဟာကိုရီးယားနိုင်ငံအကြားမြန်နှုံးမြင့်ရထားလိုင်းဖွင့်ဖို့အတွက်တောင်မကတောင်ကိုရီးယားဆက်မှုလုပ်ငန်းတွေအတွက်တရုတ်နဲ့ရုရှားအပြင်ဥရောပထိတောင်မှချိတ်ဆက်ပြီးမှဖြစ်ပါတယ်ရထားလမ်းစီမံကိန်းကိုဆက်လုပ်နိုင်ရေးတန်ခတ်ရည်ယူမှုတွေကိုချွင်းချက်နဲ့ကင်းလွတ်ခွင့်ရဖို့စ조사သွားမလားဆိုတာသမရမူးကမပြောပါဘူးတောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟယ်ရီဟဲရစ်ကတော့တန်ခတ်ရည်ယူမှုတွေကိုရှော့ပေါ်မပေးခင်နျူကလ িয়ার ကင်းရှင်းရေးမှာတိုးတက်မှုရှိရမယ်ဆိုတော့ထရမ့်အစိုးရရဲ့သဘောထားကိုဒီသတင်းပတ်အတွင်းထပ်ပြောပါတယ်
Sanctions will remain in place until North Korea takes concrete and verifiable
nuclear ကင်းရှင်းရေးကိုဥတီပြီးခိုင်မာတဲ့အတည်ပြုချက်ရယူနိုင်တဲ့အစ်စ်နေကိုမြောက်ကိုရီးယားဘက်ကလှောက်ဆောင်တဲ့အချိန်ထိအောင်တံခါးအရေးယူမှုတွေကိုဆက်ထားတော့ပါမယ်
။သမ္မတမူးကလည်းကိုရီးယားနိုင်ငံကြားဆက်ဆံရေးတိုးတက်လာတာနဲ့အမျှ nuclear ကင်းရှင်းရေးမှာတိုးတက်မှုတွေရလာမယ်လို့ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့83နှစ်မြောက်နဲ့တောင်ကိုရီးယားနိုင်ငံထူထောင်တဲ့69နှစ်မြောက်အထိမ်းအမှတ်အခမ်းအနားမှာပြောတဲ့မင်ခွန်းနဲ့ထည့်ပြောသွားပါတယ်
။남북관계발전은북미관계진전의부수적효과가
코리아는나이게자섭산이뚜뜻무하나코리아네아메리칸자섭산이뚜뜻무예베트회얄라못봐우코리아는나이게자섭산이뚜뜻무가다린코리아쫀쇠마뉴클리어갱신이에트외마운네아핏바레
뉴클리어갱신이셧셋루송쩨마뚜뜻무야앙뚜뜻뜻쪼쪼빠원루송떠보이외타장타브라무웅가뵤비김정은네나우르쩨인퇴디수누뵈루푸세템발라마먀코리아고떠메루뵤바레နိုင်ငံခြားတိုက်ပွဲတွေအဆုံးသတ်ဖို့1953ခုနှစ်ကချုပ်ဆိုထားတဲ့အပြည့်အစားချုပ်နေရာမှာကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်စေမယ့်ငြိမ်းချမ်းရေးကြေညာချက်တစ်ခုနဲ့အစားထိုးဖို့သူထောက်ခံတယ်ဆိုတာကိုလည်းသမ္မတမူးကပြောထားပါတယ်။လာမယ့်စက်တင်ဘာလမှာကျင်းပမယ့်ကုလသမဂ္ဂထွေထွေညီလာခံမှာအမေရိကန်တောင်ကိုရီးယားတရုတ်နဲ့မြောက်ကိုရီးယားတို့ကငြိမ်းချမ်းရေးကြေညာချက်တစ်ခုထုတ်ပြန်မယ်လို့တောင်ကိုရီးယားသတင်းမီဒီယာတွေကခန့်မှန်းရေးသားနေကြပါတယ်။နျူကလ িয়ার ရေးဆွေးနွေးပွဲတွေဆက်မလုပ်ခင်ငြိမ်းချမ်းရေးသဘောတူညီချက်တစ်ခုထုတ်ပြန်ဖို့မြောက်ကိုရီးယားကတောင်းဆိုထားပါတယ်။အမေရိကန်ကတော့နျူကလ িয়ার ကင်းရှင်းရေးတိုးတက်မှုတွေအရင်ရကြမှာတယ်။ငြိမ်းချမ်းရေးဆိုင်ရာကြေညာချက်တရက်ဟာအာရှဒေသမှာအမေရိကန်စစ်ဖက်တည်ရှိမှုအတွက်အကြောင်းပြချက်ကိုအားနည်းထိခိုက်စေမလားဆိုတဲ့စိုးရိမ်ချက်တွေလည်းရှိနေပါတယ်ခင်ဗျာ
။တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားယထာလန်ဖောက်လို့ရေးစီမံကိန်းကိုဒီနှစ်တွင်းမှာစတင်ဖို့တောင်ကိုရီးယားဘက်ကအစီအစဉ်ထားပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ကင်းရှင်းရေးအစီအစဉ်တွေပေါ်မှာမူတည်နေတဲ့အကြောင်းကိုကျော်ကျော်သိန်းပြောပြသွားတာပါ။မကြာခင်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24/40/51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ပါ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32/40/48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19/25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19/25/32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25/32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ24 kHz 12.33 ည၊လိုင်းနိုမီတာ40 kHz 9433ည၊လိုင်းနိုမီတာ51 kHz 5805နဲ့လိုင်းလန့်မီတာ190တို့ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မင်းနက်ခင်အင်္ဂလိပ်သင်ကန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုထုတ်လွှင့်မှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာအရေးသုံးသက်ချက်တင်ပြတဲ့အခါမှာတော
့ဆီဆိုရအောက်မှာပညာရေးစနစ်ကြီးဟာပြတ်သွားခဲ့ပြီ။ဒါကြောင့်မို့လို့ပြန်ပြီးတော့ထူတော်မူကြိုးစားတဲ့ခါမှာဆီယမ်မာတွေ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအေဒီရာအဘော်သတင်းဆောင်မတွေကိုမူရင်းအဘော်မပြည့်ဒေါခင်မျိုးသက်ကစူးစီးတင်ပြထားပါတယ
်။ဗုဒ္ဓဖူးနေ့ထုတ် The Wall Street Journal မှာ John Emmon နဲ့မျိုးမျိုးတို့ရေးတဲ့တရုတ်ငွေရင်းဆိုင်မတည်တဲ့စိတ်ကန်းကမြန်မာတွေကိုစိတ်လေးစေတယ်ဆိုတဲ့ဆောင်းပါးကိုပထမဆုံးပြောပြပါရစေ။ကြောက်ဖြူမှာတရုတ်ကခုနှစ်တက်မှ3ဘီလီယံယင်းနီးမြုပ်နှံမဲ့ရင်းနှက်စိတ်ကန်းအထူးစီးပွားရေးဆောင်ကနေအကျွေးနွန်နစ်တဲ့အခြေအနေရောက်သွားမှာကိုစိုးရိမ်နေတဲ့အတွက်အခု1.3ဘီလီယံလောက်ပဲယင်းနီးဖို့မြမအစုအကတရုတ်ကုမ္ပဏီနဲ့ညှိနှိုင်းနေတယ်လို့ဆိုပါတယ်။တရုတ်ရဲ့ကမ္ဘာလန်းစီမံကိန်းထဲမှာပါတဲ့အာရှဒေသရင်းနိုင်ငံတွေထဲမှာရထားလမ်းနဲ့ရေအားလျှက်စစ်ထုတ်ဖို့အတွက်တရုတ်စီကချီးငှားပြီးလုပ်ခဲ့တဲ့လာအိုအစုအကဟာအခုနိုင်ငံစီးပွားရေးထုတ်ကုန်ရဲ့80ရာခိုင်နှုန်းလောက်တူပြီးအကျွေးတွေတင်လာပါတယ်တဲ့အခုမလေးရှားမှာမဟာသီးယားတက်လာတော့အကျွေးနွန်းနဲ့မှာဆိုးတယ်လို့ပြောပြီးအရင်အစိုးရတုန်းကတရုတ်နဲ့ချုပ်ဆိုထားတဲ့အခြေခံအဆောက်အအုံစီမံကိန်းကြီးတွေကိုဆိုင်းငံ့လိုက်တာပါမြန်မာကတော့2011ခုနှစ်ခရဲကတရုတ်က90ရာခိုင်နှုန်းလျှက်စစ်ပြန်ပြီးယူမဲ့မြစ်ဆုံစီမံကိန်းကိုပြည်သူတွေရဲ့ဆန္ဒနဲ့ဆိုင်းငံ့ခဲ့ပါတယ်တဲ့အခုလဲဥရောပအာဖရိကနဲ့အိန္ဒိယတို့နဲ့ကုန်သွယ်ရမှာမလကရင်လက်ချောက်ကိုဖျက်ဆီရမလို့အောင်ကြီးရွယ်ပြီးတရုတ်ကရင်းနှီးမဲ့ကြောက်ဖြူရင်းနဲ့စိတ်ကန်းအတွက်တိရိလင်္ကာကဟမ်ဘန်တိုတာစိတ်ကန်းလိုကတ်မဲ့တင်မောမရှိပဲအကျွေးနဲ့နစ်ပြီးပြန်ပြီးမဆက်နိုင်တဲ့နောက်ဆုံးတရုတ်ကို100နီးပါးအလကားပေးသုံးရတဲ့အခြေအနေမျိုးစိုက်မှောက်ကိုစိုးရိမ်နေကြတာပါလို့ဆိုပါတယ်တစ်ဖက်ကပြန်ကြည့်ရင်မြန်မာနိုင်ငံရဲ့အခြေအနေဟာနှစ်ပေါင်းများစွာစစ်တပ်အုပ်ချုပ်မှုအောက်မှာအနောက်နိုင်ငံတွေရဲ့ဒဏ်ခတ်မှုကြောင့်တရုတ်ကိုပဲအဓိကအားထားခဲ့ရတာဖြစ်ပြီးဒီစစ်တပ်ဩဇာကိုမတွန်းလှန်နိုင်တဲ့အခုတက်လာတဲ့အရသာအစုအသစ်ကြတော့တရုတ်နဲ့ခက်ခင်းခင်းနေဖို့စကြိုးစားပါတယ်တဲ့။ဒါပေမဲ့တရုတ်လက်နက်တွေပေါ်မှာနှစ်ပေါင်းများစွာအားထားခဲ့ရတဲ့ဒီစစ်တပ်ဟာအခုရုရှားနဲ့အစ္စရေးရုစီကလက်နက်တွေဝယ်ယူနိုင်ပြီဖြစ်ပေမဲ့တရုတ်ကိုလုံးလုံးမပစ်ပယ်နိုင်သေးတယ်လို့မကြသေးခင်ကတစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ရိုဟင်ဂျာတွေကြောင့်အနောက်နိုင်ငံတွေရဲ့အပြစ်ပေါ်တာကိုခံနေရပါတယ်တဲ့။ဒါအပြင်မြန်မာနိုင်ငံအတွက်2015ကနေ2019အတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုကပါ40ရာခိုင်နှုန်းလောက်ကျသွားတာမို့ဒီအခြေအနေမျိုးမှာတရုတ်ကလွဲပြီးတခြားလာမဲ့သူဘယ်သူမှမရှိဘူးလို့လုပ်ငန်းရှင်တွေကလည်းမြင်နေတာမို့တရုတ်ကိုပစ်ပယ်လို့မရတဲ့အနေအထားကိုပြန်ပြီးရောက်နေတယ်လို့ဖော်ပြထားပါတယ်။ Vice News မှာ Mallory Locklear ရေးတဲ့မြန်မာနိုင်ငံကအကြမ်းဖက်မှုတွေမှာသူ့ရဲ့အခန်းကဏ္ဍဘယ်လိုရှိလဲဆိုတာကို Facebook ကစုံစမ်းနေပြီဆိုတဲ့ဆောက်ပါကိုဖတ်ရပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်မှာအမုန်းတရားတွေပြန့်ပွားစေတဲ့ကိစ္စမှာ Facebook ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးအခြားကုမ္ပဏီတွေကိုငှားပြီးစုံစမ်းခိုင်နေဆိုတာမှန်ကြောင်းကုမ္ပဏီကအတည်ပြုပါတယ်။ရိုဟင်ဂျာမွတ်စလင်ခုနှစ်သိန်းကျော်တစ်ဖက်နိုင်ငံထွက်ပြေးတဲ့ကိစ္စမှာ Facebook ကြောင့်ပြဿနာပိုကြီးထွားလာလားလို့ကုလသမဂ္ဂကပြောဆိုခဲ့တဲ့နောက်ပိုင်းFacebook ကြီးကမတ်ဇက်ကဘတ်ကိုမြန်မာနိုင်ငံကတက်ကြွလှုပ်ရှားသူတွေက Facebook မှာတာဝန်ရှိတယ်လို့ဝေဖန်ခဲ့တာပါ။ဒါကြောင့်ဒီကိစ္စအတွက် Facebook ကအရေးပါတဲ့အခန်းကဏ္ဍကဘယ်လိုပါဝင်နေဆိုတာသိသိချာချာသိရအောင် Facebook အကြီးကကသူ့ဝန်ထမ်း9ယောက်ကိုမြန်မာနိုင်ငံဆေးလွှတ်ပြီးတက်ကြွသူတွေနဲ့ဆွေးနွေးစေခဲ့တယ်လို့အမုန်းစကားပြောတဲ့နာမည်ကြီးပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုပါ Facebook သုံးခွင့်ပိတ်ပစ်ခဲ့တာပါ။Facebook ကတာဝန်ခံတာဝန်ယူမှုရှိစေဖို့အတွက်စုံစမ်းစစ်ဆေးမှုတွေခုလိုလှုပ်လာတာအတွက်ကြိုးဆိုပေမဲ့မြန်မာနိုင်ငံမှာ Facebook ကိုလူပေါင်းတန်းကျော်တုံးနေတာမို့ဒီလူရင်းနဲ့ဒီနိုင်ငံအကြောင်း Facebook ကကူးတယ်ပို့ပြီးသိဖို့လိုတယ်လို့ဝေဖန်ပါတယ်။ဒါပေမဲ့မြန်မာလူအဖွဲ့အစည်းက Facebook ရဲ့စူးစမ်းမှုကိုသဘောပေါက်တာမတွေ့ရသေးတဲ့အတွက် Facebook လက်ထက်ကပြဿနာဟာတိတ်ကိုကြီးမာတယ်လို့ Article 19 လူခွင့်ဖွဲ့ကတုံးသက်ကြောင်းရေးသားထားပါတယ်
။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုဒေါက်ကင်မျိုးသက်ပြောပြသွားတာပါ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြားရအောင်ပါ။ American Alien 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ်။
ဒီကနေ့မင်းတင်ပြမယ် EDM အတုံးကတော့
Tip of the iceberg
ဖြစ်ပါတယ်ဆာလုံပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့ THE the ICEBERG iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဝေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြာပေါ့ကဘာရဲ့အေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေခဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာ British ဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖို့ရုပ်ရှင်ကားကိုချီးပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပ
ါ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံ့နေသေးတယ်ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ vegan idiom တို့အင်္ဂလိပ်သင်ခန်းစာတွေကို view ရဲ့မနေ့ခင်းတိုင်းမှာဒေါ်လာတန်တင်ဆက်ပေးနေတာပါခင်ဗျာ။အခုတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်လဲရောက်လာပါပြီ။ဒီဘက်မှာတော့ပညာရေးပြုပြင်တာဘယ်လောက်ကြာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်။မြန်မာနိုင်ငံရဲ့ပညာရေးစနစ်ပြုပြင်ရမယ့်ကိစ္စတချို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်မကြာသေးခင်ကမန္တလေးမှာပြောသွားပါတယ်။အဲ့ဒီလိုတာဝန်ရှိတဲ့အကြီးအကဲတူရဲ့ပြောကြားချက်ဟာမြန်မာနိုင်ငံမှာအကောင့်ထဲပေါ်လာဖို့အချိန်ဘယ်လောက်ကြာတတ်ပါသလဲ။ဘယ်လိုအဆင့်တွေဖြတ်တန်းရပါသလဲ။လက်တွေ့အကောင့်ထဲပေါ်လာနိုင်တဲ့အလားအလာကတော့ဘယ်လောက်ရှိသလဲဆိုတာကိုမြန်မာနိုင်ငံရဲ့မူဝါဒရေးရာလေ့လာရေးသုတေသီတင်ဘောဦးတင်မောင်သားနဲ့ဦးကျော်စံသာဆွေးနွေးထားပါတယ်ခင်ဗျာ
။ကျောက်တင်မောင်သားခင်ဗျာစူရအဖွဲ့ရဲ့ခေါင်းဆောင်ကဒီဟာကိုလှုပ်သင့်တယ်လို့ဆိုရင်အဲ့ဒီဟာလက်တွဲဖြစ်လာမဲ့အဆင့်တွေအကြံပြင်းတယ်ပြောပါဆရာဘယ်နှဆင့်လောက်ရှိလဲဆရာ
။ဒီကွာအချင်းတော့လှုပ်တာရှိတယ်မလှုပ်တာရှိတယ်ပေါ့။မလှုပ်တာကတော့လှုပ်ညီပြဲကိုယ့်ရဲ့ဝန်ကြီးဌာနလှုပ်တယ်ပဲဆက်လုပ်နေတာပေါ့။အကျိုးလေးနေတဲ့လူတွေကတော့အကောင်းဆုံးကဒီလိုပြောလိုက်လို့ရှိရင်ငါတို့တော့ဘယ်လိုလုပ်မယ်လို့အစီအစဉ်စဉ်းစားပြီးတော့ဒီချာဒီဇိုင်းချတာရှိတယ်။ဒါပေမဲ့အဲ့ဒီလိုလုပ်ပြီးလုပ်ခံအကောင့်ထဲပုံမှုကအင်မတန်အားနည်းတယ်လို့ကျွန်တော်ကတော့ရှင်းနေတစ်ချက်မှတ် ဒါလုံးဝမယ်လို့အမိန့်ပေးမှဝန်ကြီးဌာနတွေကတုံ့ပြန်ကြတယ
်ဆိုတော့အခုဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံပညာရေးနဲ့ပတ်သက်ပြီးတော့အလွတ်ကျက်တဲ့ပညာရေးစနစ်ကိုပြုပြင်ရမယ်ဆိုတဲ့စကားပြောသွားတယ်ဥပမာအဖြစ်သိအရေးကြီးတဲ့ကိစ္စပေါ့ဆရာဒီလိုကိစ္စမျိုးကိုခေါင်းဆောင်လုပ်တဲ့လူကဒါလုတ်ပါလို့မညွန်ကြားထားဘူးလားညွန်ကြားထားတယ်လို့များဆရာတို့သိရပါလားခင်ဗျာ
ဟုတ်တယ်ဟောဒီလိုဆရာညွန်ကြားဖို့လည်းမလိုဘူးဘာလို့လဲဆိုတော့ကျွန်တော်မျိုးသားပညာရေးပြုပြင်ကြောင်းလည်းဆွဲထားတာရှိတယ်အင်းလေးတော့ CSR လို့ခေါ်တယ် Comprehensive Education Sector Reform ဆိုတာအဲ့ဒါကိုဒီနိုင်ငံဝန်ကြီးဌာနအကောင့်တဲ့ပေါ်နေတယ်အဲ့ဒီအကောင့်တဲ့ပေါ်နေတဲ့အထဲမှာလည်းပဲကျွန်တော်တို့ကြက်ပြီးဖြေတာနေကြောင်းလဲဖို့ဆိုတဲ့ဟာတစ်ခုပါပါတယ်ပါတော့စပြီးတော့လည်းဒီနိုင်ငံဝန်ကြီးဌာနလုပ်နေတယ်လို့ကျွန်တော်ကတော့အဲ့လိုပဲနားလည်
တယ်အဆရာညွန်ကြားချက်မလိုတော့ဘူးဒါညွန်ကြားပြီးသားဒါပြုပြင်ပြောင်းလဲရေးအစီအစဉ်ထဲမှာကိုပါနေပြီးလုပ်နေပြီပေါ့လေဆိုတော့အဲ့ဒီလုပ်ပုံလုံးကြီးအစဉ်စဉ်ကဘယ်လိုစီးလဲဆရာပညာရေးဝန်ကြီးဌာနကဒါကိုလုပ်နေပြီဆိုတော့ဘလောက်ကြာပြီလဲအဲ
့ဒါပြီးခဲ့တဲ့ဆိုတော့လက်ထက်တည်းကနေစပြီးတော့ CSR report ကိုလုပ်နေတာသူကနှစ်နှစ်ပြီးသွားတယ်နှစ်နှစ်တစ်နှစ်ကိုတခါသူက3နှစ်သူလုပ်တယ်ပေါ့နော်လုပ်တဲ့ခါမှာပထမနှစ်ဒုတိယနှစ်ပြီးတဲ့အချိန်မှာပဲပြည်ရင်ကြောင့်လေးစပြီးတော့လုပ်ကြတယ်ပေါ့အခုတော့ရှိတာပေါ့နော်ကျွန်တော်တို့အချိန်ပေါ့အရှိန်အဟုန်ဘလောက်ထိညံ့ညံ့ဆန်းဆန်းလှုပ်နိုင်တယ်ဒီပုံမှာတော့ဒီကုန်ထုတ်ချက်လေးတွေရှိရ
တော့အချမ်းဖြစ်ဆရာပြောတာ3နှစ်လောက်ကြာခဲ့ပြီပေါ့အဲ့ဆိုဘလောက်ထိဆက်ကြမဲ့သဘောရှိပါလဲလက်တွေ့အကောင့်ထဲပေါ်လာဖို့အတွက
်ပထမတစ်ခုကဆရာရဲ့စက်စမားတွေကိုလေ့ကျင့်ကြတာအဲ့ဒီလမ်းကြောင်းပေါ်ရောက်အောင်ပြန်ပြီးပို့ရတာကိုကစင်ခေါ်ချက်တစ်ခုလို့ကျွန်တော်ဒီလိုပဲတည်ရပေါ့နော်ဘာကြောင့်လဲဆိုတော့ဆိုးရအောက်မှာပညာရေးစနစ်ကြီးဟာပြတ်သွားခဲ့ပြီဒါကြောင့်မို့လို့ပြန်ပြီးတော့ထူတော်မူကြိုးစားတဲ့ခါမှာဆက်မတွေကိုပြန်ပြီးချိန်ညီပေးနေရတာနဲ့ပြန်ပြီးတော့သူတို့စတယ်အခုတော့ចောင်းသားဗဟုထားတဲ့စနစ်ကိုပြန်ပြီးစပြီးကူပြောင်းနေတယ်ပြီးရင်ကျွန်တော်တို့မေးခွန်းပုံစံတွေလည်းចောင်းနေတော့တော့ကြားတယ်ဒါပေမဲ့အဲ့ဒီလိုပြုပြင်ចောင်းနေတွေလုတ်တဲ့အခါမှာទីကြလွတ်လပ်တော့အဖွဲ့ကနေမှဘလောက်ထိခီးပေါက်လဲခုနဆရာမေးတဲ့မေးခွန်းမျိုးမေးတဲ့အဖွဲ့မရှိတာကကြည့်ရင်တော့ကျွန်တော်မကြဘူးပေါ့နော်ဆရာမိမိလုပ်နေတာကိုထောက်ခံပေးတာမဟုတ်ဘဲနဲ့အပြီးကျလွတ်လပ်တဲ့ကဲဖြတ်ပုံဖြတ်ပြီးနဲ့ဖြတ်တဲ့အလေးထားဒီမြန်မာနိုင်ငံရဲ့ဘယ်လိုကစီမအင်ပါတာမအားနေတယ်အဲ့ဒီအဖွဲ့ကြီးမရှိခြင်းကတဘာပြုပြင်ကြောင်းလဲရေးတရားပြုပြင်ကြောင်းလဲမှုရေးကိုအလွန်နှောက်နှေးစေလိမ့်မယ်လို့ကျွန်တော်ကတော့ဒီလိုပဲယူဆတယ်ဟုတ
်ကဲ
့ဉာဏ်ကြီးရဲ့အဲ့ဒီလိုအဖွဲ့ကြီးမျိုးကိုဖွဲ့ဖို့အတွက်ခေါင်းဆောင်ကညွှန်ကြားသလားမညွှန်ကြားဘလားပြောလားမပြောလားဆိုတဲ့ပုံမှာအများကြီးငူတည်နေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့လိုအဖွဲ့အစည်းမျိုးဟာဌာနဆိုင်ရာအစိုးရခန့်တဲ့အဖွဲ့အစည်းဖြစ်တဲ့လားသူတို့ကလိုလုပ်နိုင်ပါမလားသူတို့မဟုတ်လွတ်လပ်တဲ့ NGO ကရောမလုပ်နိုင်ဘူးလားခင်ဗျာ
လွတ်လပ်တဲ့ NGO တွေကလည်းဒီပြည်ပြည်ကြောင်းတွေကိုကြည့်နေတာတွေတော့ရှိပါတယ်ညာတော့အပြင်အစိုးရတွေကအဲ့ဒီလိုတရားလွတ်လပ်တဲ့ဖွဲ့စည်းကိုဖက်ပေးတတ်ပါတယ်ဒါပေမဲ့တကယ်တရားလွတ်လပ်တာအဲ့ဒီသဘောတော့ဒါကျွန်တော်ထူးထည်ပြောစရာမလိုပါဘူးဒီအမျိုးသားဒီမိုကရေစီပေါ်ချေကခေါင်းဆောင်နေတဲ့ဒီသဘောကိုတည်ပြီးလားပါဒါပေမဲ့အကောင့်တွေပေါ်ဖို့ပဲအကောင့်တွေပေါ်တာမရှိဘူးအဲ့ဒီလိုအကောင့်တွေပေါ်ဖို့ရွယ်ချက်နဲ့ကျွန်တော်တို့ပြီးခဲ့တဲ့အစိုးရလက်ထက်မှာစပြီးတော့ပေါင်ရက်ခဲ့တာလေးတွေရှိတယ်ဥမာအဖြစ်ဆိုလို့ရှိရင်ဝင်လင်းဖွင့်မိတ်ဆက်နိုင်ငံများတဲ့ဝင်ဖို့ဝင်လင်းဖွင့်မိတ်ဆက်နိုင်ငံများတဲ့ဝင်သွားရင်ဌာနတိုင်းဌာနတိုင်းကဒီကျွန်တော်တို့ဒီအရက်ဖက်အဖွဲ့ကြီးတွေနဲ့သူ့ရဲ့အစီအစဉ်ကဘာရှိတယ်သူဘာတွေကိုလုပ်မယ်ဖြစ်တယ်အဲ့ဒီအတွက်ခင်ဗျားတို့ကပါပါဝင်ပြီးတော့စီမံချက်တွေရွှေ့မယ်စီမံကိန်းကြီးမယ်ပြီးရင်သူကဒီခုနပြောတဲ့ရပ်ဘက်ဖွဲ့စည်းတွေကဖြစ်စစ်တာကိုလည်းလက်ခံမယ်မိဘအဖွဲ့ဝင်နိုင်ငံအချင်းချင်းအခြားသောနိုင်ငံတခုကလာပြီးတော့ဖြစ်စစ်တာကိုလည်းလက်ခံတယ်ဆိုတော့ Open Government Partnership ပေါ့နော် OGP အစီအစဉ်ကိုလုပ်ခဲ့ဖို့ပြီးခဲ့တဲ့အစောတက်ထက်မှာစခဲ့တယ်ဒါပေမဲ့နောက်ပိုင်းမှာအဲ့ဒီအစောတက်ထက်မှာပဲအတန်မင်းနိုင်သွားတယ်အခုလက်ထက်မှာတော့လုံးဝမကြားသလောက်ဖြစ်သွားပြီပေါ့
နောက်တစ်ခုကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်တဲ့နေရာဥပမာနိုင်ငံရေးနဲ့ပတ်သက်တဲ့ဟာတွေရှိတယ်တိုင်းရင်းသားရေးနဲ့ပတ်သက်တဲ့ဟာတွေရှိတယ်အဲဒီကိစ္စမှာတော့ဘသူကသဘောမတူလို့ဖွဲ့စည်းပုံကခွင့်ပြုလို့တမတော်ဘက်ကသဘောမတူလို့စသဖြင့်ပေါ့ဆရာအတားစီနိုင်ငံရေးအကန့်အသတ်တွေရှိတယ်ပညာရေးစနစ်ပြုပြင်ရေးမှာတော့ကျွန်တော်စီလောက်အဲ့လိုအတားစီအကန့်အသတ်တွေတော့ရှိလိမ့်မယ်မထင်ပါဘူးဘာကြောင့်ဒီဟာကိုဆရာစောစောပြောတယ် NLD ဘက်ကခေါင်းဆောင်မင်္ဂသီးရယ်သီးပေမဲ့လို့ဆိုတော့ဘာဖြစ်လို့သီးရတာနဲ့ဖြစ်အောင်မလုပ်နိုင်ဘူးလဲဆိုတော့ဆရာ nestjs ပါဘူး
ခုနကျွန်တော်ပြောလို့ပဲလေဟိုတီကြာလွတ်လပ်တဲ့ပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ရပ်ပက်ခွဲခံနေမှာအာမနာခံပြန်လေသုံးသပ်အကဲထက်ခံရဲသောအစိုးရဖြစ်ဖို့လိုတယ်ပြည်သူ့ပြည်ကြီးဖြစ်ဖို့လိုတယ်အထူးသဖြင့်နိုင်ငံရေးအဆင့်ပုံကိုယ်တွေဟာဒါကိုသဘောပေါက်တဲ့အတွက်ကြောင့်ဆုံးဖြတ်ပြတယ် ဒီလိုကိစ္စတွေကကြောင်းကျင်တဲ့လူတွေရှိတယ်မကြောင်းကျင်တဲ့လူတွေရှိတယ်။ဒါမျိုးကိုဘယ်လိုဖြေဆော်မလဲ။ဘယ်လိုကြောင်းကျင်တာကိုလုပ်မလဲဆိုတာကတက်လာတဲ့နိုင်ငံရေးအစိုးရတွေကစဉ်းစားပါတယ်။နော်အဲ့ဒီလိုစဉ်းစားတဲ့အခါမှာတည်ငြိမ်မှုကိုကျွန်တော်တို့ကကြောင်းပေးနေတဲ့အတွက်ကြောင့်မို့လို့ဒါကလည်းနားလည်လို့ရတယ်ပေါ့နော်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အခြေအနေကကြောင်းပေးနေရတဲ့အတွက်ကြောင့်အခုနှစ်ကျော်ကာလကအဲ့ဒီတည်ငြိမ်မှုဘက်မှာကြောင်းပေးတဲ့အခါကိုချက်တန်းရတယ်လို့ထင်တယ်။ဒါနဲ့အခုချိန်မှာတော့အပြောင်းလဲတဲ့ကိုစပြီးတော့လှုပ်ဆောင်ဖို့တော့ကောင်းနေပြီပေါ့နော်။ကျွန်တော်လုပ်မယ်လို့လည်းမျှော်လင့်ပါတယ်
။ကျွန်တော်နှစ်ခွမေးစရာတွေ့ရအခုဆရာပြောရကိစ္စမှာဘျူရိုကရေစီကလက်မခံတာလားအခုအဲ့လိုလွတ်လပ်ပွင့်လင်းစွာဝေဖန်မှုကိုဘျူရိုကရေစီကလက်မခံတာလားအစိုးရကိုနှစ်ကလက်မခံတာလားဆိုတာပထမတစ်ခုကျွန်တော်မေးချင်တာ
။ဒီကူရအချင်းတော့ကိုယ်ဝေဖန်နေဆိုလို့ရှိရင်ဒီကွာမှတော့မကြိုက်ပေါ့ညာဘီရိုကရေစီပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်ပေါ့နော်အခုလဲအစိုးရကလည်းလှုပ်တော့လှုပ်နေပါတယ်ဒါပေမဲ့တကယ်လှုပ်ဖို့ပြည်ပြင်းဖို့ဆိုတာကတော့ခုနစောင့်ကြည့်တဲ့အဖွဲ့တွေပါမှနိုင်ငံတွေကပို့ပြီးမြန်ဆန်တတ်တာကိုတွေ့ရတယ
်နောက်မေးချင်တဲ့မေးခွန်းကဒီပညာရေးပြည်ပြင်းမှုကတည်ငြိမ်မှုကိုဇောင်းပင်းနေရတဲ့ကိစ္စကိုဘယ်လိုကြေရိုက်နိုင်လို့လဲတကယ်များပတ်သက်လို့လားဒီပညာရေးပြည်ပြင်းဟာတည်ငြိမ်မှုကိုဇောင်းပင်းရတဲ့ကိစ္စကိုထိခိုက်စရာအကြောင်းရှိလို့လား
တည်ငြိမ်မှုဆိုတာဒီလိုလေအရင်တော့အခါမှအရက်ဘက်ကအချက်သားတွေကအစိုးရတက်လို့ပုံွင့်စစ်တပ်ကမပေးခဲ့ဘူး။ကြံထဲမှာပဲဘျူကရေစီထဲမှာရှိတဲ့လူတွေကစစ်တပ်ကဖြစ်နေတဲ့လူတွေပါတယ်။အရင်စနစ်ကလာတဲ့လူတွေရှိ။အဲ့ဒီအခြေအနေမှာစပြီးဝင်လာတဲ့လူတယောက်တကတည်ငြိမ်မှုကိုရောင်းပြရစနေတယ်ဖြစ်တယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်မို့လူသားညီညွတ်ရေးဖွဲ့ချုပ်ရဲ့တည်ငြိမ်မှုရောင်းပေးရေးကိုကျွန်တော်နားလည်လို့ရတာ။ဒါပေမဲ့ဆရာတို့တတိထားမိမလားတော့မသိဘူးဒီနှစ်ပေါ့မြန်မာနှစ်တစ်ခုနှစ်မှာသဗ္ဗဥဝင်းမြင့်ပြောတဲ့မိန့်ခွန်းမှာတည်ငြိမ်မှုနဲ့အကြောင်းလေးကိုဟန်ချက်ညောင်းခီးတော့ဖို့ဆိုတဲ့ဆိုတော့စပြီးတော့ပြောခဲ့တယ်အသေးစိတ်လေးတွေကတော့ကျွန်တော်တို့မတွေ့ရသေးဘူးလမ်းကြောင်းပေါ်ကိုတော့တက်ဖို့တော့စူးစမ်းနေကြတယ်ပေါ့နော်ဒါပေမဲ့မိန့်ခွန်းကအဲ့ဒီဟာတွေကိုကိုရီးယားသတ်မှတ်ပြီးကိုရီးယားပဲကိုပြန်ပြီးအကဲချက်မှာလာဒါကတော်တော်စကားပြောနေတယ်နှစ်ပေါင်းများစွာအထက်သူကြီးချိုက်ပေါင်းမြန်မာတို့ပြောလာခဲ့တဲ့စနစ်ကြီးတဲ့မှာဘလို့များပေါက်ထွက်မှလဲအဲ့ဒီလိုပေါက်ထွက်လာအောင်နိုင်ငံရေးအဆင့်ပုံကိုယ်တွေကဘလို့လုပ်မှလဲ
ဟုတ်ကဲ့
ဒါမျိုးထုတ်ပြတယ်အများကြီးရှိလာတယ
်ဟုတ်ကဲ့ရှာအဲ့တော့ကျွန်တော်နောက်ဆုံးကျွန်တော်တို့ဥတီတဲ့ပညာရေးအကြောင်းကိုပဲပြောရမယ်ဆိုရင်တော့ဒီပညာရေးစနစ်ပြောင်းလဲရေးဘယ်အချိန်မှလက်တွေ့အကောင်အထည်ပေါ်လာမယ်ထီအောင်မှုရှိလာမယ်လို့ဆရာခမန့်ပါလေဒီ NLD အစွဲနောက်ကြံတဲ့နှစ်သက်တမ်းမှာပြီးနိုင်သလားနောက်ဆက်လက်ပြီးတော့သူတို့အာဏာရရင်တော့ပြီးနိုင်သလားသူတို့မဟုတ်အစွဲအများအပြောင်းလဲဖြစ်ခဲ့ရင်ဒီမူတွေပြတ်သွားပြီးတော့တက်ကပြန်ဆရတဲ့ဆိုတာမျိုးများဖြစ်လာနိုင်လားဆိုတာဆရာအကြံဉာဏ်လေးကျွတင်ဟော့ကင်းထုတ်ပေါင်းဆရာ
ဆရာရေဘူးအားခွာဟာတော်တော်ကြီးတယ်ဥမာအချင်းဆက်လို့ဆင်ပါနော်ဒီဘာနေပြန်လာပြီးလောက်တဲ့တွေ့ကြုံရှိတဲ့ဒီနိုင်ငံသားသားဘောက်ခတ်တယောက်ကပြောတဲ့စကားအရပြောလို့ရှိရင်ဒီမှာရေးနေတဲ့မဟာဒန်းစာတန်းတွေဟာဥရောပနဲ့အမေရိကန်မှာရေးတဲ့အထက်တန်းစစ်စာတန်းတွေလောက်တော့အဆင့်ကမိပါမလားဆိုတာကိုသူတမ်းများရှိတယ်လို့ပြောခဲ့တယ်။သူကဘယ်တော့မှနေပြောတာလဲဆိုရင်ကြေတနာကိုသတ်မှတ်ဖို့ထုတ်ပြီးကြေတနာကိုဖြည့်ရှင်းတောင်းမှနေရေးတဲ့အဲ့ဒီအဆင့်ကိုမရှိသေးဘူးလို့ပြောတယ်။များသောအားဖြင့်စာတန်းတွေဟာဟိုကကုတရားကုပြီးပြန်ပြီးတော့ကတ်တဲ့ဟာမျိုးတွေပဲများနေတယ်ဒါကကျွန်တော်တို့ရဲ့အကွာအဟကိုပြောပြတာပေါ့နော်အဲ့ဒီလောက်ဖြီးကွာနေတဲ့အခြေအနေမှာဒီကိုဘယ်လိုချုပ်မလဲညံ့ညံ့ဆိုင်ဒါပေမဲ့တချို့နေရာတကယ်လွဲပါတယ်ဆရာရေဒီတော့ကျွန်တော်တဘောကိုသိမှုကိုကကျွန်တော်တို့ကအားနည်းနေတဲ့တဘောပေါ့နော်ဒါပြင်းနဲ့တဘောကိုမပေါက်တဲ့အခါကျတော့စတဲ့ဟိုကနိုင်ငံကမှဖြစ်နေတဲ့ပညာရေးတဘောသားနဲ့ဝေးနေတဲ့အခါကျတော့အခုလိုညီစရာကောင်းတဲ့ထောက်ပြပုံတွေကတွေ့နေရအောင်လည်းဖြစ်နေတယ်ဟမ်အဲ့ဒါဆိုတော့ဆရာတန်းစာကြည့်ပေါ့နော်အဲ့တော့ဒီအရေကိုဘယ်လောက်ပြောခွင့်ရလဲဘသူတွေအပေါက်ပဲဒီလိုစပြီးတော့ဒါပါပဲအစောအဖွဲ့ကြီးတစ်ခုလုံးတော့ဒီလိုဖြစ်နေတာကိုထောက်ပြမဲ့လူတယောက်မှမရှိဘူးလားဒါတွေကစဉ်းစားမဲ့ကြံစည်လေးပေါ့နော
်ဦးကျော်စန္ဒာရဲ့မြန်မာရေးသုံးသက်ချက်ပြီးမှတော့အခုတခါသူယုံကြည်ရာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့နယူးယောက်ပြည်နယ်Syracuse တက္ကသိုလ် Maxwell School မှာနိုင်ငံတကာဆက်ဆံရေးမဟာသိပ်ပံပွဲလွန်တက်နေတဲ့ကိုကျော်စရာဝင်းကသူဘာယုံကြည်တယ်လဲဆိုတာကိုပြောပြထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်တာပ
ါ။ကျွန်တော်ယုံကြည်ရအောင်ပြောငယ်။ငွေငယ်ဖတ်ခဲ့ပြီးတဲ့ဒီစုပ်ပုံမြေလေးတစ်ပုံနဲ့ဒီတန်းပြောချင်ပါတယ်။
တနေ့ကလေးတယောက်ကတကြားလုံးစားကျင်နေပြောတော့သူ့မိကပလင်းနဲ့နှိုက်ယူဖို့ပြောတယ်ဒီတော့ကောင်းလေးကသူ့လက်နဲ့များများဆုပ်ယူလက်ကိုပြန်ထုတ်တဲ့အခါလက်ကထုတ်မရဘူးဒါနဲ့သူကငိုတော့သူ့မိကပြောတယ်တားရယ်ဒီချိန်ထဲနဲ့ကိုလိုချင်တလောက်ယူလို့မရတဲ့အခါနည်းနည်းချင်းနဲ့အချိန်ချင်းကိုစားကျင်တလောက်ယူစားဖို့တဲ့ဒီပုံမြင်ကကျွန်တော်ဘဝရဲ့အဖြစ်အပျက်တချို့နဲ့တိုက်ဆိုင်လို့ကျွန်တော်ပြန်ပြောပြရခြင်းဖြစ်ပါတယ်ကျွန်တော်ဘဝမှာနှစ်နှစ်လောက်ကြာအောင်အင်မတန်ခက်ခဲကြက်တဲတဲ့အခြေအနေတရက်နဲ့ကြုံခဲ့ရပူပါတယ်ဒီလိုခက်ခဲတဲ့အခြေအနေအောက်မှာကျွန်တော်စိတ်တက်ကြွတွားရင်တော့မှလဲပြိုမသွားဖို့ကိုကူကူတတိပေးရင်ဖြစ်ချင်တာကိုအာယုံစိုက်ပြီးဒီဇိုင်းမမတ်ကြိုးစားခဲ့ပါတယ်လိလာတင်ယူခြင်းကိုလည်းလုံးဝမရက်ခဲ့ပါဘူးအဲ့ဒါရဲ့ရလက်ကအခွင့်အရေးကြုံလာတဲ့အခါကိုဘက်ကပညာဝန်းစာပြည့်ဝနေခြင်းပါပဲဒီလိုနဲ့ကျွန်တော်ရလာတဲ့အခွင့်အရေးကိုလွယ်လွယ်ကူကူနဲ့အလင်းအမြန်ပဲဖမ်းဆုပ်နိုင်ခဲ့ပါတယ်အမှန်တော့ကျွန်တော်တို့လူဘဝဆိုတာအမြဲတမ်းတသမတ်ထဲရှိနေတာမဟုတ်ပါဘူးလူလောကမှာဘတော်မှမပြောင်းလဲတဲ့နေရာမှတစ်ခုကပြောင်းလဲခြင်းပါပဲအရာရာဟာအစဉ်တစ်ပြင်းပြောင်းလဲနေမှာပါလူတိုင်းလူတိုင်းဘဝမှာအချိန်တိုင်းအခက်အခဲတွေနဲ့ကြီးလုံးပန်းနေရမှာမဟုတ်တလို့အမြဲတမ်းလွယ်ကူနေမှာကြီးပဲလဲမဟုတ်ပါဘူးဒီတော့ခက်ခဲတဲ့အခြေအနေနဲ့ကြုံလာပြီဆိုရင်ခုနပြောခဲ့တဲ့ပုံမြင်ထဲရလူပဲတထိုင်နေနဲ့လက်တဆုပ်စာချက်ချင်းမရနိုင်သေးရင်တော့လက်ချောင်းလေးနှစ်ချောင်းနဲ့ညှက်ယူနိုင်တော့ညှက်ယူနေဖို့လိုပါတယ်ဒီနေရာမှာကျွန်တော်စိတ်တက်ကြတဲ့အခါဘလို့ကြော်လွားခဲ့တယ်ဆိုတာနဲ့ပတ်သက်တဲ့ဥပမာလေးတစ်ခုထပ်ပြောချင်ပါသေးတယ်တရက်စိတ်ပညာဆိုင်ရာပေါမောခါကအတန်းရှိခောက်တုတ်ခောက်ပြန်လမ်းလျှောက်ရင်ခဏနေတော့လက်ထဲကင်ထားတဲ့ဖန်ခွက်ကိုမြှောက်ပြတယ်ကျောင်းသားတွေကထုံးစံအတိုင်းရေတဝက်ရှိတလားရေတဝက်ရော့နေတလားဆိုတော့မိကွန်မေးမှပဲလို့ထင်နေတော့ပမောခကဒီဖန်ခွက်ဘလောက်လေးလဲတိလားတဲ့ဒီတော့ចောင်းသားတွေကဖြေကြတယ်9អង្សា10អង្សា2បង្សាတို့ဖြင့်သူကဆက်ပြောတယ်ငါအတွက်ဒီဖန်ခွက်အတိအကျဘလောက်လေးတဲ့ဆိုတာပြဿနာမဟုတ်ဘူးငါတော့ဘလောက်ကြာကြာកាន់ထားရလဲဆိုတဲ့ပေါ်ပဲမူတည်တယ်မိနစ်ပိုင်းလောက်ပဲកាន់ထားရရင်တော့ဒါကပေါ့ပေါ့လေးပေါ့အဲတကယ်လို့တနေ့ကုန်တညလုံးកាន់ထားရမယ်ဆိုရင်တော့နောက်ဆုံးဖန်ခွက်လွတ်ကြတဲ့အထိဖြစ်မှာပဲလို့ပြောပါတယ်ဒီဥပမာကိုကြည့်ရင်ဖန်ခွက်လေးချိန်ကမပြောင်းလဲပေမဲ့ကျွန်တော်တို့ဘလောက်ကြာကြာကင်ထားတယ်လဲဆိုတဲ့ပုံမူတည်ပြီးဖန်ခွက်ကပိုမိုလေးလံလာတယ်လို့ခံစားရစေပါတယ်အလားတူပါပဲကျွန်တော်တို့ဘဝတစ်လျှောက်မှာတခါတည်းရန်ကြုံဆုံရတဲ့စိတ်ဖိစီးမှုတွေစိုးရိမ်တောကတွေဆိုတာဒီဥပမာတွေကဖန်ခွက်တလုံးလိုပါပဲကျွန်တော်တို့မှာရှိနေတဲ့စိတ်ညစ်စရာတွေတောကတွေကိုအကြာကြီးစုပ်ကင်မထားပဲပြဖယ်ထားပြီးကိုလှုပ်ဆရာရှိတာကိုဆက်လက်လှုပ်ဆောင်ခြင်းအပြင်တောကဖီစည်းမှုလည်းနင်းလာမယ်ကိုရေကိုတွေးလဲကြမတော်တော့ဘူးအဲ့လိုမှမဟုတ်ပဲတနေ့ကုန်ထိုင်တွေးပြီးနိုင်နေမယ်ဆိုရင်တရက်အလုပ်ပြတ်မယ်တိတက်ပို့ပြီးအုံနောက်ထဲကအမိုက်တွေကိုဖယ်ထုတ်ပြဖို့မကြိုးစားပဲအချိန်တိုင်းပြင်းပြင်းထန်ထန်ခန်းစားနေမယ်ဆိုရင်တော့အလုပ်ကင်ပြတ်ပြီးငကိုရှင်းဆွဲတောကတွေထဲအလုပ်အကျွေးကထပ်ပေါင်းလို့ကျန်းမာရေးပို့ပြီးထိခိုက်လာမယ်တချို့ကြပြန်တော့လဲဒီအခက်ခဲတောကတွေကိုစောစောစီးစီးလက်မြောက်အရှုံးပေးပြီးကိုဘွားကိုအဆုံးသတ်မဲ့လမ်းကိုရွေးချယ်သွားကြတာတွေတောင်ရှိပါတယ်အမှန်တော့ဒါအဖြေမဟုတ်ပါဘူးဒီတော့ဒီလိုစိတ်ညစ်စရာတောကတွေအခက်ခဲကြုံလာတဲ့အခါမှာကိုတယောက်တည်းဒီလိုကြုံရတာမဟုတ်ဘူးဆိုတဲ့အသည့်ရှိဖို့လိုပါတယ်စိတ်ညစ်စရာတွေကိုနောက်နေမနက်အထိတည်မတော်တင်ပါဘူးကိုဘာမှမတတ်နိုင်သေးတဲ့အခြေအနေမျိုးမှာဆိုရင်တောကတွေကိုခဏလွတ်ချထားလိုက်ပါအခက်ခဲကြက်တဲတွေကြားမှာကိုယူနိုင်တယ်လို့ကဲယူနေဖို့ကြိုးစားရပါမယ်ဒါမှဒါမုံတိုင်းအလွန်ပြန်လည်တာယာလာတဲ့အခါကိုဟာလန်းလန်းဆန်းဆန်းနဲ့အားအင်အပြည့်နဲ့ရှေ့ဆက်လျှောက်ဖို့အစင်းလေးဖြစ်နေမှာဖြစ်ကြောင်းပြောရင်ဂုံးချုပ်ပါခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA American တန်ကအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ
် American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်ရဲ့ပထမဆုံးလွတ်လပ်ခွင့်လို့မကြာခဏပြောဆိုလေးရှိပါတယ်။ဒီအခွင့်အရေးဟာအမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပါအခြေခံအခွင့်အရေးရပိုင်ခွင့်တွေထဲမှာပါဝင်တယ်လို့အမေရိကကိုစတင်တည်ထောင်သူတွေရဲ့ပထမဆုံးလွတ်လပ်ခွင့်လည်းဖြစ်ပါတယ်။ မကြသေးခင်ကပဲအမေရိကန်နိုင်ငံသားရေးဌာနဦးဆောင်ပြီးဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာပထမဆုံးအကြိမ်ညီလာခံကိုကျင်းပခဲ့ပါတယ်။အဲ့ဒီညီလာခံမှာအမေရိကန်ဒုသမ္မတမိုက်ပန့်စ်ကအမေရိကန်ပြည်ထောင်စုအနေနဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့စံနမူနာအဖြစ်ကမ္ဘာကိုဆက်လက်ဦးဆောင်သွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဥရောပနိုင်ငံတွေအပါအဝင်ကမ္ဘာတဝန်းနိုင်ငံအတော်များများမှာဘာသာရေးကန့်သတ်ချုပ်ချယ်မှုမြင့်မားလာနေတဲ့အပေါ်စိုးရိမ်မကင်းဖြစ်မိတယ်လို့ဒုသမ္မတကပြောပါတယ်။ဥပမာအားဖြင့်ရုရှားနိုင်ငံမှာကွဲပြားတဲ့ခရစ်ယာန်အယူအဆကိုယုံကြည်ကိုးကွယ်သူပေါင်း 13,000 ကျော်ကိုလည်းသူတို့ဘာသာရေးနဲ့ပတ်သက်လို့တရားဝင်ပိတ်ပင်ထားပါတယ်။စိန့်ပီတာဘတ်စ်မြို့နားမှာရှိတဲ့သူတို့ကိုးကွယ်တဲ့အဓိကဘာသာရေးအဆောက်အုံတွေအပါအဝင်နိုင်ငံအနှံ့မှာရှိနေတဲ့ဘာသာရေးအဆောက်အုံတွေကိုအစိုးရအာဏာပိုင်တွေကဝင်ရောက်စီးနှင်းခဲ့ပြီးယုံကြည်ကိုးကွယ်သူတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးထောင်ချခဲ့ပါတယ်။ဟိုလိုကော့စ်လို့ခေါ်တဲ့ဂျူးလူမျိုးတန်းနဲ့ချီပြီးနာဇီတွေရဲ့အစိတ်ဓာတ်ငွေပေးတပ်ဖြတ်ခံရပြီးနောက်ပိုင်းနှစ်ပေါင်း80ပဲရှိပါသေးတယ်။အခုဥရောပမှာဂျူးတွေကိုတိုက်ခိုက်မှုတွေရှိလာပါတယ်။ဟိုလိုကော့စ်မှာအသက်မသေးပဲလွတ်မြောက်ခဲ့တဲ့အသက်အရွယ်ကြီးသူတွေတောင်တိုက်ခိုက်ခံရတဲ့အတွက်စိုးရိမ်ဖွယ်ရာအခြေအနေတွေတိုးလာနေပါတယ်။မွတ်စလင်ဆန့်ကျင်ရေးအမုန်းပွားမှုတွေတိုးလာနေတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်နေပါတယ်။ဂျူးဆန့်ကျင်ရေးနဲ့မွတ်စလင်ဆန့်ကျင်ရေးခွဲခြားမှုတွေကိုတံပြန်နှိမ်နှင်းဖို့ဥရောပသမဂ္ဂလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ SARA တွေလိုဥရောပနိုင်ငံအစိုးရတွေနဲ့အခြားအဖွဲ့အစည်းပေါင်းစုံနဲ့လည်းအမေရိကန်ပြည်ထောင်စုကလက်တွဲလှုပ်ဆောင်နေပါတယ်။ဘာသာရေးလွတ်လပ်မှုအပေါ်မှာအမေရိကန်ပြည်သူတွေဟာအမြဲပဲအလေးထားပါတယ်။ဥရောပအပါအဝင်မိမိယုံကြည်ကိုးကွယ်မှုအပေါ်ယက်တည်နေတဲ့ကမ္ဘာတစ်လွှားကပြည်သူတွေနဲ့အတူအမေရိကန်ကအမြဲပဲယက်တည်နေကြောင်းပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ကျန်တာပလင်းညက်နေပဲ6.9 ထိထုတ်လင်းမဲ့ VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ19.25ရူကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ဗျာ
ရောက်ကိုရီးယားပေါ်ကွန်တိုရေးဆိုင်ရာတန်ခတ်ရည်ရွယ်မှုတွေချမှတ်ထားတာကိုချိုးဖောက်တယ်လို့ဆိုပြီးတရုတ်ရုရှားနဲ့စင်ကာပူကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကဗိုလ်ထူးနေမှာတန်ခတ်ရည်ရွယ်လိုက်ပါတယ်တရုတ်ခြေဆိုင်ဒလီယန်ဆန်မွန်စတာနိုင်ငံကထောက်ပံ့ပို့ဆောင်ရေးနဲ့ကုန်သွယ်ရေးကုမ္ပဏီနဲ့ဒီကုမ္ပဏီရဲ့စင်ကာပူခြေဆိုင်ပေးဖက်ကုမ္ပဏီဖြစ်တဲ့ SINSMS Limited တို့ပေါ်အမေရိကန်ဗန္ဓာရေးဌာနကတန်ခတ်ရည်ယူမှုချမှတ်ပါတယ်။ဒါကရုရှားခြေဆိုင် Profinet Limited ဟာလည်းတန်ခတ်ရည်ယူထားပြီးဖြစ်တဲ့မြောက်ကိုရီးယားလန်ဒင်သင်္ဘောတွေရုရှားနိုင်ငံရှေ့ပိုင်းကစစ်ကမ်း၃ခုမှာရင်းနှီးတင်တဲ့ကိစ္စစစ်ကမ်းဝန်ဆောင်မှုပြီးတဲ့မှာပေါဝင်ပတ်သက်ပြီးတော့ကုလသမဂ္ဂတန်ခတ်ရည်ယူမှုတွေကိုချိုးဖောက်တာကြောင့်ဆိုပြီးအမေရိကန်ဗန္ဓာရေးဌာနကအရေးယူပါတယ်။နိုင်ငံတော်အတမင်ကပုဂ္ဂိုလ်တော်ဆန်းစုကြည်ဟာစင်ကာပူနိုင်ငံမှာဩဂုတ်လ27ရက်နေ့ကျရင် Singapore Lecture ဆိုတဲ့မူဝါဒရေးရာမင်္ဂလာတစ်ခုပြောဖို့ရှိပါတယ်။မြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးစိန်ခေါ်မှုများနဲ့ရှေ့လန်းခီးလို့ဆိုရမယ်။ Myanmar's Democratic Transition Challenges and Way Forward ဆိုတဲ့ခေါင်းစဉ်နဲ့ဒီမင်္ဂလာကိုဩဂုတ်လ27ရက်အင်္ဂါနေ့စင်ကာပူစံတော်ချိန်နေ့လယ်3:15မိနစ်ကနေ4:15မိနစ်အထိတနားရီကြာပြောမယ်ကြောင်းကမ္ဘာ့ကထပ်ပြုစီစဉ်တဲ့ Yusuf Ishak Institute ကိုအရှိတောင်အရှာလီလာရေး Institute ISES ရဲ့ဖိတ်ကြားလွန်မှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံတည်တည်ရဲ့ငွေကြေးတွေနဲ့အမေရိကန်ဒေါ်လာငွေကြေးလဲလဲနှုန်းမှာနိုင်ငံအတော်များများရဲ့သက်ဆိုင်ရာငွေကြေးတွေအကျပဲပြနေပြီးဒေါ်လာငွေကအတက်ဖက်ပြနေတဲ့အထက်မြန်မာနိုင်ငံသုံးကျပ်ငွေလည်းပေါဝင်ပါတယ်။မြန်မာကျပ်ငွေတန်ဖိုးကဒေါ်လာငွေနဲ့လဲလဲနှုန်းမှာပြီးခဲ့တဲ့ရက်ပိုင်းတောက်လျှောက်ကျဆင်းလာပြီးဗိုလ်တူးနေဈေးကွက်ပိတ်ချိန်မှာတော့ဒေါ်လာကို1525ကျပ်အထိရောက်သွားပါတယ်။အင်ဒိုနီးရှားနိုင်ငံကအင်ရှင်ပြည်လက်ခံကျင်းပနေတဲ့ဆက်ရှိကြေမြောက်အာရှအကစားပွဲတော်အမျိုးသားဘောလုံးပြိုင်ပွဲအုပ်စုပွဲစဉ်တွေကိုဩဂုတ်လ15ရက်ဗိုလ်ထူးနေ့ကရှင်မင်းကစားတာမှာမြန်မာနဲ့မြောက်ကိုရီးယားတင်းတို့တစ်ဖက်တကူးစီနဲ့သိရကြသွားပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကော့ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်လေးကိုမနက်6:00-9:00အထိလိုင်းနိုမီတာ24/50/51နဲ့လိုင်းလက်မီတာ190တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သရရှိမြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.